Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ VOA American အသံရ2022ခုနှစ်အောက်တိုဘာလ6ရက်ကြာတာပတိုင်းနေ့မနက်ပိုင်း6:00နာရီနဲ့9:00နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ LINE Meter 24:40:51 နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါခွန်ညပိုင်စီစဉ်တွေတာဝန်ယူတင်ဆက်တော့မှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ယူကရိန်းနိုင်ငံကဒေသ၄ခုကိုရုရှားပိုင်ဖြစ်သတ်မှတ်တဲ့ဥပဒေတရက်ကိုရုရှားသမ္မတလက်မှတ်ရေးထိုးအတည်ပြုတဲ့သတင်းမြန်မာရေးဖြစ်ရှင်းရမှာပုံစံသစ်နဲ့ချင်းကပ်ဖို့လာမယ့်အာဆီယံဆွေးနွေးမှာအဆိုပြုမယ်လို့ဖိလစ်ပိုင်သမ္မတကပြောလိုက်တဲ့သတင်းတွေပါဝင်ထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကြားကြမှာပ
ါကောင်းပါပြီရှင်ရှခိုင်ပြည်နယ်မြောက်ပိုင်းတောက်တိုက်ပွဲတွေကြောင့်ဒေသခံတွေအခက်ကြုံနေရတဲ့တရင်ကိုလည်းဒီကနေ့အကြဖို့ရှိပါတယ
်။ဒီနေ့တော့ဒီရသေးတော်၅သုံးရှောက်ကနေပြီးတော့လက်နက်ကြီးတွေပိုက်တယ်။နောက်ပြီးတော့ဇူရှောင်းပြူဟာကလှမ်းပိုက်တယ်။နောက်ပြီးဂျက်ဖိုက်တာနှိပ်စင်းနဲ့ဒီနေ့ဟိုဟာစင်နာရီခွေးတော့ကနေပြီးတော့လာပိတ်ဆက်သွားတာရှိပါတယ
်။အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ထပ်အပြင်မင်္ဂလာတုံတက်မတော်စစ်တပ်တို့ကြမှာရှိတဲ့တက်မြုပ်စီပင်ပိုင်မြေထက်ကဆိုင်ကောင်းတရားနိပါကို15ရက်အတွင်းဖယ်ရှားခိုင်းတဲ့တရင်မြန်မာစီးပွားရေးနှစ်လန့်ထုတ်ဖို့လက်တွေ့အခက်အခဲတွေရင်ဆိုင်နေရတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရောမှာတော့အဖတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားမှာပါ။အခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်သိမ်းရောက်သတင်းတွေကိုကောင်းလင်းဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါရှင်
။ယူကရိန်းနိုင်ငံကဒေသ၄ခုကိုရုရှားပိုင်ဖြစ်သတ်မှတ်တဲ့ဥပဒေတရက်ကိုရုရှားသမ္မတဗလာဒီမီယာပူတင်လက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ရုရှားဆိုရဲ့ကြီးညာချက်ဟာတရားဝင်မှုမရှိတဲ့အကြောင်းဝေဖန်မှုတွေနဲ့အတူရုရှားပိုင်ဖြစ်သတ်မှတ်လိုက်တဲ့နယ်မြေတွေကတချို့ကိုယူကရိန်းတပ်တွေကပြန်လည်ထိန်းချုပ်နေတဲ့အချိန်မှာပဲရုရှားသမ္မတကဗိုလ်ထုနေမှာတရားဝင်အတည်ပြုလိုက်တာပါ။ယူကရိန်းနိုင်ငံကဒိုနက်လူဟန်စပိုရီရှားနဲ့ခါဆွန်ဒေသတွေကိုရုရှားပိုင်ဖြစ်ဒီသတင်းပတ်စောရဲမှာပဲရုရှားလွှတ်တော်ကလည်းအတည်ပြုထားပါတယ်။ဒီဒေသတွေမှာရုရှားကခန့်အပ်ထားတဲ့အာဏာပိုင်တွေကလူမှုဆန္ဒခံယူပွဲဆိုပြီးမကြသေးရင်ကပဲကျင်းပခဲ့ကြတာပါကုလသမဂ္ဂယူကရိန်းနဲ့အနောက်မဟာမိတ်တွေကတော့အတင်းအကျပ်ခိုက်စစ်ခံရမယ့်အခြေအနေရောက်မှာကျင်းပတဲ့ဆန္ဒခံယူပွဲတွေဟာလူမှုဆန္ဒကိုကုစားမပြုဘူးဆိုပြီးလက်မခံခဲ့ကြတယ်လို့ရုရှားပိုင်ဖြစ်ကြေညာခဲ့တာကိုလည်းအတိမတ်မပြုကြောင်းတုံ့ပြန်ထားကြပါတယ်ကုလသမဂ္ဂထွေထွေညီလာခံမှာလည်းရုရှားပိုင်ဖြစ်ကြေညာတာကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုရှေ့သတင်းပတ်မှာမဲခွဲဖို့ဆုံးဖြတ်ထားပါတယ်လူညွှန်ရေးကောင်စီမှလားတူမဲခွဲဆုံးဖြတ်ချက်ချဖို့ပြီးခဲ့တဲ့သတင်းပတ်တွေကြိုးပမ်းရမှာတော့အမြဲတမ်းဖော်ဝင်ဖြစ်တဲ့ရုရှားနိုင်ငံကဗီဒီယိုအနာတော့ပယ်ချခဲ့တာဖြစ်ပါတယ
်မြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার လက်နက်နဲ့ပယ်ထိန်တပ်ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွှန်ရေးကောင်စီကနေအရေးယူဒဏ်ခတ်ဖို့ကြိုးစားမှုတွေအရာမထင်အောင်လို့တရုတ်နဲ့ရုရှားကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကိုအကာအကွယ်ပေးနေတယ်လို့အမေရိကန်ပြည်ထောင်စုကဆက်ဆွဲလိုက်ပါတယ်မြောက်ကိုရီးယားကအင်ကာနိကပဲဂျပန်ပိုင်နက်ကိုကျော်ပြီးပယ်ထိန်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့ပတ်သက်ပြီးတော့ဗိုလ်တပ်ဖူးနေကဖြစ်လို့တဲ့အဖွဲ့ဝင်15ဦးပါကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလန်ဒန်သောမတ်စ်ဂရင်းဖီးလ်ကမြောက်ကိုရီးယားကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့ရုရှားအကာအကွယ်ပေးနေကြောင်းပြောကြားလိုက်တာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာတရုတ်ဒုတိယသံတမန်ကြီးကတော့လုံခြုံရေးကောင်စီအနေနဲ့ပြင်းထန်တဲ့ပြောကြားချက်တွေဖိအားပေးတာတွေကြီးပဲလုပ်နေမယ်အစားအပြည်သူ့ဆောင်တဲ့ကဏ္ဍကလည်းပါဝင်လှုပ်ဆောင်မှုလိုတယ်လို့ပြောပါတယ်တချိန်ထဲမှာပဲဂျပန်နိုင်ငံဘက်ကဦးတည်ပြီးမြောက်ကိုရီးယားကကြက်တပ်ရင်းတွေမှာတာတိုဖြစ်ပက်ထင်းတပ်မစ္စိုင်းတုံးနှစ်ခုကိုအရှိတ်ဘက်ကန်ယိုရန်ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်။မကြသေးခင်ကမြောက်ကိုရီးယားရဲ့မစ္စိုင်းတုံးစမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်လင်းတင်တင်မောဒေတာရင်းပြန်ပြီးလှည့်လာတယ်လို့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲမစ္စိုင်းတုံးလေ့ကျင့်မှုတွေပြီးဆုံးချိန်မှာပဲမြောက်ကိုရီးယားကစမ်းသပ်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဒီတစ်ချိန်နဲ့ပါဆိုမြောက်ကိုရီးယားက12ရက်အတွင်းမှာမစ္စိုင်းတုံးစမ်းသပ်တာ6ချိန်ရှိပါပြီ။
အီရန်နိုင်ငံမှာဗာဒိုင်းရဲတွေဖမ်းဆီးထားစဉ်အသက်22နှစ်အရွယ်အမျိုးသမီးမာရှာအမီနီတည်ဆုံးမှုကိုကန့်ကွက်ဆန္ဒပြနေရတဲ့သတင်းနှစ်ပတ်ကျော်ရှိလာနေတာကိုနှိမ်နင်းမှုကြိုးပမ်းတဲ့အနေနဲ့မြို့တော်များကတက္ကသိုလ်ကျောင်းတွေမှာလူညွေးတက်ဖွဲ့တွေချထားတယ်လို့ကိုရန်တွေ့သူတွေကပြောပါတယ်1989ခုနှစ်မှာထူထောင်ခဲ့တဲ့အီရန်အစ္စလာမ်သမ္မတနိုင်ငံကျဆုံးပါစေဆိုတဲ့ကြွေးကြော်စံနေနဲ့နိုင်ငံနှက်ကဆန္ဒပြပွဲတွေဟာအီရန်ဘာသာရေးခေါင်းဆောင်တွေအတွက်အကြီးမားဆုံးစိတ်ခေါမှုတစ်ခုလည်းဖြစ်လာနေတာပါဒီအီရန်မြို့တော်နဲ့အာမီယာတာဘစ်ရက်မြို့တွေမှာအထူးကြုံနေနေတက်ဖွဲ့တွေဖြန့်ချထားပြီးအထူးသဖြင့်မကြာခင်ရက်တွေကဆန္ဒပြပွဲတွေအဓိကစုစည်းရာတက်သူကျောင်းတွေအနီးဝန်းကျင်မှာတွေ့ရတယ်လို့လည်းကိုယ်တိုင်တွေ့သူတွေကပြောပါတယ်ယူရန်နိုင်ငံက ထူးတက်ဒေါ်လာရေးပြည်တော်စောင့်တက်နဲ့ဆက်နွယ်တဲ့ဗဇစ်ပြည်သူ့စစ်ဖွဲ့အပါအဝင်လွန်ကျွေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေအတွင်းလူပေါင်းအများကြီးထိခိုက်ဒဏ်ရာရခဲ့ကြပြီးဖမ်းဆီးခံရသူထောင်ခံတဲ့ရှိတယ်လို့လည်းလူ့ခွင့်ရေးလှရှမှုအဖွဲ့တွေကပြောဆိုထားပါတယ်။ထိဆုံးသူရေထွက်ရလဲ150ကျော်တယ်လို့ပြောဆိုနေကြတာပါ။အီရန်အာဏာပိုင်တွေကတော့ထိဆုံးသူတွေထဲမှာလွန်ကျွေးတပ်ဖွဲ့ဝင်တွေအများပြားပါတယ်လို့ပြောဆိုထားပြီးဆန္ဒပြပွဲတွေကတိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်အမေရိကန်အပါအဝင်ပြပကရန်သူတွေရဲ့တွေးထိုးလုံဆောင်မှုဖြစ်နေဆွဆွဲပြောဆိုထားပါတယ
်ပြီးခဲ့တဲ့သတင်းပတ်ထဲတိုက်ခတ်ခဲ့တဲ့ Hurricane မုန်တိုင်းအီယန်ကြောင့်ပျက်စီးခဲ့ရတဲ့ Florida ပြည်နယ်ကိုဗုဒ္ဓဖူးနေမှာတောရောက်ကြည့်ရှုခဲ့တဲ့ American သမ္မတ Joe Biden ကဗဟိုအစိုးရအနေနဲ့ရေရှည်ပြန်လည်ထူထောင်ရေးကိုအစွမ်းကုန်လှုပ်ဆောင်မယ်လို့ကတိပေးလိုက်ပါတယ
် You know today we have one job and only one job.And that's to
ဒီကနေ့ကျွန်တော်တို့အတွက်လှုပ်ရှားတာတခုပဲရှိပါတယ်တခုတည်းကိုပဲလုပ်အောင်မှာပါဒါက Florida ဒေသခံတွေလိုအပ်တာမှန်လည်းမြအကုန်လုံးရဖို့အားလုံးပြန်ပြီးနလန်းထူလာတဲ့အထိလှုပ်ပေးရမှာပါလို့ပြည်내ဥချုပ်ရေးမှူး Ron DeSantis နဲ့တူဒေသခံတွေတွေ့ဆုံချိန်မှာသမ္မတကပြောကြားခဲ့တာပါ Florida ပြည်내အနောက်တောင်ပိုင်းဒေသမှာ Ian Hurricane မုန်တိုင်းဒဏ်ကိုပြင်းပြင်းထန်ထန်ခံစားခဲ့ရတာဖြစ်ပြီးတော့မုန်တိုင်းသင့်ဒေတာတွေကိုသမ္မတဂျိုးဘိုင်ဒန်နဲ့အတူသမ္မတဂရိုဗာလိုက်ပါကြည့်ရှုခဲ့ပြီးဒေတာကန်တွေကိုတွေ့ဆုံအားပေးစကားပြောကြခဲ့တာပါ။ဟာရီကိန်းမုန်တိုင်းအရန်ကြောင့်ဖလော်ရီဒါကနေမြောက်ကလိုရိုင်းနားပြည်နယ်တကျောစုစုပေါင်းသေဆုံးရသူက84ဦးရှိနေပြီးတော့ဖလော်ရီဒါပြည်နယ်မှာရင်သေဆုံးရသူက85ဦးရှိပါတယ်။ဒီမုန်တိုင်းဟာတနအီမိုင်150နုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။ဒေတာကန်1.6တန်းလောက်မီးမရပဲဖြစ်တယ်လို့အများစုကစားနပ်ရိက္ခာနဲ့တောက်သုံးရင်မရပဲဖြစ်နေတာပါ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အသံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ဖက်တင်ပြနေနားဆင်နေရတာဖြစ်ပါတယ်မြန်မာရေးဖြစ်ရှင်းရမှာစစ်ကောင်စီနဲ့တိုက်ရိုက်ဆက်ဆံတာအပအဝင်ပုံစံသစ်နဲ့ချင်းကပ်ဖို့လာမယ့်နိုဝင်ဘာလတည်းချင်းပတ်မဲ့အရှိတော်အရှိန်နိုင်ငံများအသင်းအာဆီယံစည်းဝေးမှာအဆိုပြုမယ်လို့ဖိလစ်ပိုင်သမ္မတကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အကြမ်းတဲတွေကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လက်တွေ့အကောင်အထည်မပေါ်နိုင်မဲ့ဖြစ်နေတဲ့အပေါ်နိုင်ငံတကာနဲ့ဒေသတွင်းကအားမလို့အားမရဖြစ်နေချိန်မှာပဲဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကနီလာမျိုးတော့နိုင်ငံခြားသတင်းတောက်အသင်းမှာဗိုလ်ထုနေ့ကပြောလိုက်တာပါအနေဆုံးစစ်ဆူရရဲ့ကိုယ်စားလှယ်ဆွနေဝဲဝဲဝိုင်းမှာလာပြီးပြောနိုင်ဆိုနိုင်အောင်ခိုင်မာတဲ့အဆိုပြုချက်တွေကိုအတူတကွာချမှတ်ကြရမယ်အခြေတံပြီလို့ပြောဆိုခဲ့တဲ့အကြောင်းရိုက်တာသတင်းကဖော်ပြပါရတယ်မြန်မာစစ်ကောင်စီကတော့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်အောင်ကြိုးပမ်းရမှာပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးအာဆီယံရဲ့စီးပွားဝဲတွေမှာနိုင်ငံရေးကိုကူစားမပြုတဲ့အရက်ဖက်တာဝန်ရှိသူတွေကိုသာတက်ရောက်ခွင့်ပြုထားတာပါလာမယ့်နိုဝင်ဘာလအာဆီယံစည်းဝေးအတွက်အလားတူယက်တီချက်အတိုင်းဖိတ်ကြားခဲ့တာကိုစစ်ကောင်စီကငြင်းဆန်ထားတာကြောင့်ထိပ်သီးဆွေးနွေးပွဲမှာမြန်မာပါမမဟုတ်ဘူးလို့လည်းအလက်ရဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံကဒီသတင်းပတ်ထဲမှာပဲအတည်ပြုထားပါတယ
်။မြန်မာစစ်တပ်ကိုလင်းရင်စီအဓိကတင်ပို့နေတဲ့ပူမာစွန့်ရင်ကုမ္ပဏီကဒူဘိုင်အစုရှယ်ယာတွေကိုပြည်ရင်းပုဂ္ဂလိကကုမ္ပဏီတစ်ခုကိုရောင်းချတော့မယ်လို့အောက်တိုဘာ5ရက်ဗုဒ္ဓဘူးနေ့မှာကြေညာချက်ထုတ်ပြန်ပြောကြားပါတယ်။ဆွစ်ဇာလန်က Trafigura နဲ့ပူမာစွန့်ရင်ကုမ္ပဏီကပူမာ Energy Asia ဆန်နဲ့အမျိုးသားစွန့်ရင်ဆိုင်ရာပူမာလေးချောင်းဝန်ဆောင်မှု NEPAS တို့မှရှိတဲ့သူ့ရဲ့အစုရှယ်ယာတွေကိုမြန်မာပုဂ္ဂလိကကုမ္ပဏီတစ်ခုကိုရောင်းချမဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပူမာရဲ့မြင်းကြီးမြုပ်နှံမှုတွေထဲမှာတီလဝါစိတ်ကမ်းမှာရှိတဲ့မြန်မာနိုင်ငံအကြီးဆုံးလောင်စာဆီတင်သွင်းတဲ့ gate နဲ့နေရင်စီတင်သွင်းတဲ့လုပ်ငန်းတွေလည်းပါပါတယ်။2022 February 7ရက်အာဏာသိမ်းခဲ့တဲ့နောက်မြန်မာနိုင်ငံတွင်းကသူ့လုပ်ငန်းတွေကိုကနဦးမှာပူမာကရပ်ပစ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အရက်သားတွေအတွက်လို့ပြောပြီးပြန်လုပ်ကင်ခဲ့တာပါပူမာစွန့်ရင်ကုမ္ပဏီက2025စတင်ပြီးတော့ PEAS နဲ့ NEPAS တွေကနေတဆင့်မြန်မာနိုင်ငံအတွက်လင်းစီအဓိကတင်သွင်းနေတဲ့ကုမ္ပဏီလည်းဖြစ်ပါတယ် Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတော့ပူမာစွန့်ရင်ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကနေထွက်ခွာရမှာသူ့အစီအစဉ်တွေကိုပွင့်လင်းမြန်သားစွာချပြပြီးသူ့ရဲ့လင်းစီဖြန့်ဖြူးရအခြေခံအဆောက်အုံတွေကိုစစ်တပ်ကလန်လန်းမမီအောင်ကာကွယ်ဖို့ပါဝင်လုံးကြုံစိတ်ချပြီးတာဝန်သိသိထွက်ခွာမှုမျိုးဖြစ်အောင်လုပ်ရမယ်လို့ပြောပါတယ်။ဒါအပြင်သူထားခဲ့တဲ့လုပ်ငန်းတွေကိုမြန်မာစစ်တပ်ဖြစ်စေစစ်တပ်နဲ့ဆက်နွယ်နေသူတွေဖြစ်စေလက်ထဲကိုမရောက်အောင်လုပ်ဖို့လည်းတိုက်တွန်းထားပါတယ်။ အရသားတွေကိုစစ်လေရင်သုံးတိုက်ခိုက်နေတဲ့မြန်မာစစ်တပ်ကိုလင်းစည်းလန်းလန်းမမြအောင်လှုပ်ဆောင်ကြဖို့ AI အပါဝင်အရက်ဖက်ဖွဲ့စည်းအများပြားကရော NUG အမျိုးသားညီညွတ်ရေးအစိုးရကပါတောင်းဆိုနေတာဖြစ်ပါတယ
်မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမှာငွေစည်းဝါမောက်ခိုးသူတွေဖြစ်မတင်ကားသူလက်နက်ကန်တချို့နဲ့ထိုင်းလူမျိုးရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပြီးငွေစည်းအများပြားသိမ်းဆည်းရမိတဲ့အကြောင်းထိုင်းနယ်ချက်ဆောင်တပ်ဖွဲ့ကပြောပါတယ်ချင်းမိုင်မဲအိုင်းမျိုးနယ်ကနေတောင်ကြားတစ်ခုမှာဘသူဘယ်ဝါမှမသိတဲ့လက်နက်ကန်အင်အား30လောက်နဲ့ထိုင်းနယ်ချက်ဆောင်တပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါပစ်ခတ်မှုပြီးအနီးတစ်ဝက်ကိုရှာဖွေရမှာလက်နက်ကန်တွေစွန့်ပစ်ထားတယ်လို့ယူဆရတဲ့ကျော်ဝေးတီထဲမှာစိတ်ကြွာစေးပြ9,600ကျော်တွေ့ရတဲ့အကြောင်းထိုင်းနယ်ချက်ဆောင်တပ်ဖွဲ့ကပြောပါတယ်ပစ်ခတ်မှုအတွင်းလက်နက်ကန်တပ်တွေဘက်ကလက်နက်ကန်တွေဘက်ကဒဏ်ရာရရှိခဲ့တယ်လို့ယူဆရပြီးမြန်မာနိုင်ငံနယ်စပ်ကိုစုခွာသွားတဲ့အကြောင်းလည်းပြောပါတယ်မြန်မာထိုင်းလာအိုသုံးနိုင်ငံထိစပ်ရာရွှေတိကန်ဒေသထွက်မွေးစေးဝါးတွေဒီရပိုင်းတွေအတွင်းမှာပဲဖမ်းဆီးရမိမှုတွေရှိလာနေတယ်လို့လည်းထိုင်းအာဏာမဏီကပြောဆိုနေတာဖြစ်ပါတယ
်ဒီသတင်းပတ်ထဲမိုးသီးထန်စွာရွာသွန်းနိုင်တဲ့အတွက်ဘန်ကောက်မြို့တော်နဲ့ထိုင်းအလဲပိုင်းဒေသတွေမှာစူးစူးဝါးဝါရေကြီးရေရှမ်းသာနဲ့ကျွမ်းအားနိုင်တယ်လို့ထိုင်းအာဏာပိုင်တွေကသတိပေးနေပါတယ်ရေကြီးနေတဲ့ထိုင်းနိုင်ငံမြောက်ပိုင်းကရောပြည့်ရှမ်းနေတဲ့ရေကာတာတွေကပါရေတွေထိုင်းတောင်ပိုင်းကိုဒုနဲ့ဒဲနဲ့ဆင်းလာမယ်ဆိုရင်တော့အခြေအနေကပိုပြီးဆိုးသွားနိုင်တာပါတကယ်လို့ရေအတော်များများပါတဲ့မိုးဆက်ရွာနေမယ်ဆိုရင်တော့ရေပြည့်ပြီးသားမြေချောင်းတွေတဲကိုရှမ်းနေတဲ့မြောင်းတွေကရေဆုပ်ထုတ်ဖို့အချိန်တော်ကြာမှာဖြစ်တဲ့အတွက်နေရာအများပြားမှာအန္တရာယ်ရှိနေတယ်လို့ဘန်ကောက်ဒုတိယအုပ်ချုပ်ရေးမှူးတာဝီဒတ်ကာမိုဘော့ကပြောပါတယ
်ဟာคนออกมาทํางานลําบากก็อยากให้หน่วยงานเนี่ยพิจารณาว่ายืดหยุ่นเข้าสาย
တကယ်လို့အလုပ်သွားဖို့ပါခက်လာမယ်ဆိုရင်ကုမ္ပဏီတွေကအလုပ်ချိန်ကိုအဆင်ပြေအောင်လုပ်ပေးဖို့ဒါမှမဟုတ်ရင်တက်နိုင်တယ်လို့လမ်းတွေမပိတ်အောင်အင်္ဂါနေ့အလုတ်ဆင်းခိုင်းမှုစဉ်းစားရမှာပါလို့ပြောတော့တာပါမဟုတ်တော့မို့တီးထန်စွာရွာသွန်းခဲ့တဲ့တနင်္လာနေ့ကတော့နေရာအများစုမှာအခြေအနေတိတ်မဆိုးပေမဲ့ဘန်ကောက်ကတချို့နေရာတွေမှာတော့24နာရီအတွင်းမှာပဲမိုးရေချိန်က6လက်မကျော်အထိတက်လာတာဖြစ်ပါတယ်အခြေအနေကိုထိနေအောင်ကြိုးစားနေတဲ့အာနာဘင်တွေကမြေကမ်းတွေကိုတဲအိတ်တွေနဲ့ကာရာရေမြောင်းတွေကရေဆုပ်ဖို့ပြင်ဆင်ထားတာနဲ့သွားလာရေးလွယ်ကူစေဖို့စစ်ထရက်ကားတွေအသင့်ပြင်ထားတယ်လို့ပြောပါတယ်
ကြာရပတင်းနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့တော်ခင်မျိုးသက်တို့ပြောပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်မှာရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကရဟတ်ရင်တွေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေထွက်ပြေးနေရပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတာနဲ့အမျှကုန်စည်စီစဉ်မှုအတွက်အဓိကကျတဲ့လမ်းပန်းဆက်သွယ်ရေးတွေကိုပိတ်ပင်တာလဲစစ်ကောင်စီဘက်ကတိုးမြင့်လှုံ့ဆော်လာနေပါတယ်စစ်ဘေးရှောင်တွေကြမှာတော့နေရာထိုင်ခင်းမလုံလောက်တာတွေအပြင်စားနပ်ရိက္ခာပြက်လက်တာတွေပါကြုံနေရပါတယ်တည်တည်ရင်ရန်ကုန်ကပြပို့ထားတာကိုတော့ကိုညာဝင်းအောင်ပြောပြထားပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းရေသိပ်တောင်မြို့နယ်ရေစိုးကြောင်ဘူဟာကုန်းအနီးမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်ကြားဒီကနေ့အချိန်ထိ2ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးမြန်မာစစ်တပ်ဘက်ကရဟတ်ရင်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ရေသိပ်တောင်ဒေသခံတူကပြောပါတယ်
ဟုတ်ကဲ့ပါခင်ဗျာမနေ့ကနေပြီးတော့ဒီရေစိုးရှုံးပြည်ပါကနေပြီးတော့မညောင်းတောင်ကလရှောင်းနောက်ပြီးတော့ဒီရက်ခွန်တိုင်းကုန်တန်းရွာတွေကိုလက်နက်ကြီးတွေနဲ့မနေ့ကစပြီးပိတ်ခတ်နေတာလည်းရှိတယ်ဒီနေ့တော့ဒီရသေတော်၅သုံးလျှောက်ကနေပြီးတော့လက်နက်ကြီးတွေပိတ်တယ်နောက်ပြီးတော့ရေစိုးရှုံးပြည်ပါကလှမ်းပိတ်တယ်နောက်ပြီးဂျက်ဖိတ်တာနှိပ်စင်းနဲ့ဒီနေ့ဟိုစင်နာရီခွေးတော့ကနေပြီးတော့လာပိတ်ခတ်သွားတာရှိပါတယ
်အခုလိုလက်နက်ကြီးတွေလေရင်တွေနဲ့ပိတ်ခတ်နေတာကြောင့်အဲ့ဒီအနီးတစ်ဝက်ကျေးရွာတွေကဒေသခံတွေပေးလို့ရကိုထွက်ပြေးနေရတယ်လို့လဲထွက်ပြေးလာသူဒေသခံတွေကပြောပါတယ်ရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်စစ်ပေးတုတ်ကတဲ့တွေတိုးလာနေတဲ့အပြင်စစ်တပ်ဘက်ကကုန်းလန်းရေလန်းပိတ်ထားတာကြောင့်လဲကုန်းစီပစ္စည်းတည်ယူရေးမှာအခက်အခဲတွေရှိနေတာပါစစ်ပေးဆောင်တုတ်ကတဲ့တွေတိုးလာတဲ့အတွက်နေရာထိုင်ခင်းမလုံလောက်တာအပြင်တချို့နေရာတွေမှာရိခါပြက်လက်တာတွေပါကြုံနေရတယ်လို့စစ်ပေးတုတ်ကတဲ့တွေကိုကူညီသူတဦးကလည်းပြောပါတယ်
ဟိုလက်တွေ့ဒီစိတ်ကြောစခန်းတွေမှာကြုံနေရတာကတော့ဟိုစားဝတ်နေတွေပေါ့နောက်ပြီးနေရာထိုင်ခင်းဒီလူဦးရေများလာပြီးနေရာများကျွန်တော်တို့စီမှာလည်းဒီလောက်ထိအဆောက်အဦကကြီးကြီးမားမားရှိတာမဟုတ်တော့နေရာတွေကတော့ပြည့်စိတ်ပြီးတော့နေနေရတာဟိုနောက်ပြီးဟိုအစားနှိုင်းရိခါတွေကိုဒီဟိုတက်မလို့အစိုးရကဒီပိုက်ထားတော့ဟိုရိခါတည်ယူဘိတ်မှာအခက်ကြီးရှိတော့ရိခါပြေဝေတောင်လည်းအခက်ကြီးရှိတယ်နောက်တစ်ခုကဒီကုံစင်းလုံးမြောက်ဆဲမှုဒီလမ်းပိတ်ဆိုးတာတော့ကုံစင်းလုံးတွေတဟုန်တော့မြောက်တဲ့တော့ကျွန်တော်တို့သူတို့အခြားမလျှောက်တော့အလူတော့ဟိုဟာတော့ငရုတ်တိလို့ဆိုတာပေးဖို့တအခက်ကြီးရှိတယ်။နောက်ပြီးသူတို့ကလည်းဝေစားမှလည်းဒါတွေကတော့အခက်ကြီးရှိကြတယ်
။ရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင် AA တပ်ဖွဲ့ကြား တကြောပြန်တိုက်ပွဲတွေဖြစ်လာပြီးတဲ့နောက်ပိုင်းစစ်တပ်ဘက်ကလူညုံရေးအကြောင်းပြချက်နဲ့လမ်းတွေပိတ်ဆို့လာပါတယ်။ရခိုင်ရေးကျွမ်းကျင်သူဦးဖေတန်းကတော့စစ်တပ်ဟာရခိုင်ပြည်သူတွေဒုက္ခရောက်အောင်ရည်ရွယ်ချက်ရှိရှိနဲ့လှုံ့ဆော်နေတယ်လို့မြင်ပါတယ
်။တိုက်ပွဲဖြစ်တဲ့နေရာကတော့အချက်ရရောက်သူတို့အနေနဲ့ဖြတ်လေးချက်လုပ်တယ်ဆိုရင်တော့လက်ခံနိုင်မှာပေါ့နော်။ဟောတိုက်ပွဲမရှိတဲ့ရခိုင်ပြည်အလယ်ပိုင်းပေါ့နော်။အဲဒီဟိုတနေ့ကဟိုတလောကဆိုရင်အတောင်ကဆရာဝန်တို့ပြည်ပေါ်ကဆရာဝန်တို့အဖမ်းခံရတာရှိတယ်။အဲအဲ့လိုကြီးအခြေအနေစိုးနေရဗျ။တော့တိုက်ပွဲဖြစ်တဲ့နေရာမှာဆိုပြောရမှာလို့တော့ဟိုဒုက္ခတွေဆိုရဲတောင်းနေရှိလို့ဖြစ်နေပြီ။အဲဒီဒုက္ခတွေလေးကိုလည်းအဲဒီ NGO INGO ရဖွဲ့ကြီးကမကူညီမထောက်ပံ့ရဘူးဆိုပြီးတော့ကန့်တတ်ထားတာရှိတယ်။အဲဆိုတော့ဒါကတိုင်းပြည်လုံးကိုဟိုရိခါပြတ်အောင်ဒီတွေဒုက္ခရောက်အောင်ဟိုအထူးသဖြင့်ဒီဆေးဝါးတွေပြတ်အောင်ပေါ့။ဆေးဝါးတွေပြတ်အောင်လုပ်တယ်ဆိုတာကတော့လူအသက်ကိုရေရှိရှိတတ်တာပဲလေအဲအဲ့ဒါမျိုးကတော့တိတ်အယုတ်ဆိုးတယ်ပေါ့ဗျာပြီးတော့ရက်ဆက်ရလည်းရောက်ပါတယ်ဟုတ်ကဲ့
ဒါအပြင်ပြီးခဲ့တဲ့လကစပြီးရခိုင်ပြည်နယ်အတွင်းကမြို့နယ်တိုင်းလူလုံးမှာရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့စစ်တပ်ကဖမ်းဆီးထားသူအတော်များများရှိလာပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော့ပါဝင်မြို့နယ်6ခုကိုစစ်တပ်ကခရီးသွားလာခွင့်ကန့်သတ်ထားပြီးအခြားမြို့နယ်တွေမှာလည်းလုံခြုံရေးအကြောင်းပြချက်နဲ့ဒေသခံတွေရဲ့ခီးသွွာလာရေးကိုပါပိတ်ပင်ထားတာတွေတိုးပြီးလှုပ်ဆောင်နေတယ်လို့ရခိုင်ဒေသခံတွေကပြောကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်။မင်္ဂလာတုံမြို့မဆင်းနဲ့မင်္ဂလာတုံတမတော်စစ်တပ်ကတူကြားမှာရှိတဲ့တပ်မြုပ်စီပင်ပိုင်မြေထက်ကဆိုင်ခံပေါင်း100နီးပါးကို15ရက်အတွင်းဖယ်ရှားပေးရမယ်လို့မင်္ဂလာတုံတပ်မြုပ်စီပင်ဌာနကဒီရက်ပိုင်းထဲမှာအသိပေးစာထုတ်ပြန်လိုက်ပါတယ်။အနည်း20နီးပါးရှိခဲ့တဲ့နေရာတွေကိုရုတ်တရက်ဖယ်ခိုင်းတဲ့အပေါ်သီးသန့်အခန်းတွေကတော့စိုးရိမ်မှုတွေရှိနေပါတယ်။ဒီနေရာတဝိုက်မှာရှိတဲ့နောက်ထပ်ဆိုင်ခန်းတွေကိုလည်းလုံခြုံရေးအကြောင်းပြချက်နဲ့ဖြစ်အားပေးဖြတ်သိမ်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်ဆိုင်ခန်းပိုင်ရှင်တွေစိုးရိမ်နေတာပါဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုတော့မတ်တငေထိုက်ပြောပြထားပါတယ
်အစိုးရအိမ်ဥပဇာအဥပဒေအရဆိုပြီးမင်္ဂလာတော်မြို့နယ်အမှတ်၄ကန်တိုမင်ကွင်းမှာရှိတဲ့မြေ23ဧကပေါ်မှာစောက်ထားတဲ့ဈေးဆိုင်ခန်းတွေအလုံးအောက်တိုဘာလ23ရက်နေ့နောက်ဆုံးထဖြတ်သိမ်းပေးရမယ်လို့မြို့နယ်စီပင်သားရာတာဝန်ရှိသူတွေကအသိပေးစာထုတ်ပြန်လိုက်တာပါဆိုင်ကမ်းပိုင်ရှင်တွေကတော့အခုလိုဘာကြောင့်မြန်မြန်ဆန်ဆန်ဖျက်သိမ့်ပေးရတယ်လဲဆိုတဲ့အကြောင်းရင်းကိုသေချာမသိကြဘူးလို့ပြောပါတယ်မင်္ဂလာတော်မြို့ပါစီအနီမှာရောင်းချနေတဲ့ဆိုင်ကမ်းပိုင်ရှင်တဦးက VOA ကိုအခုလိုပြောပါတယ
်တို့ဗျာလာစိုက်ဆံမှုရှိပြီတို့ကအားဆက်ထားနေတဲ့အားချထားတာလို့ဒီလိုရဒီကကြောင့်ကျွန်တော်တို့ကလည်းကျွန်တော်တို့အားချတာလည်းအားဖက်အသေးနဲ့ကျွန်တော်ပြောရမှာလေကိုပြောရရင်တက်မြေတွေဒီအစိုးရပိုင်းကမ်းမြေတွေပို့ပြီးကျွန်တော်တို့မှာဆိုရင်သူကဥယျာဉ်ဆိုရင်မေတ္တာလို့ရှိကြပြီ
မင်္ဂလာတုံတက်စီပင်ပိုင်မြေနဲ့မင်္ဂလာတုံဈေးနယ်မြေတွေကဆက်ဆက်နေတာကြောင့်တခြားဆိုင်ကမ်းတွေအလားတူဖြတ်ပေးရမှာကိုဆိုင်ကမ်းပိုင်ရှင်တွေစိုးရိမ်နေကြပါတယ်မင်္ဂလာတုံ၄စိတ်အနီးတစ်ဝိုက်မှာစစ်တပ်ပိုင်မြေတွေအများအပြားရှိနေတာကြောင့်လုံခြုံရေးအကြောင်းပြချက်အရာဖိအားပေးလာရင်ဖဲပေးရမယ့်အခြေအနေရှိကြောင်းဒေသခံတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာသူကစစ်တပ်နယ်မြေသူတို့ကသူတို့ကဒီမှာတာကျုပ်ထုတ်ကြတာ24လကြီးတရက်စာလုံးနဲ့ထုတ်ခဲ့တာပေါ့တရက်ချင်းရင်လည်းရှိမယ်တလားချင်းရင်လည်းရှိမယ်တစ်နှစ်ချင်းရင်လည်းရှိမယ်10နှစ်ချင်းရင်လည်းရှိမယ်ပေါ့ဒီမှာလုံနေကြတဲ့လူတွေအကုန်လုံးကလည်းအခုအစ်မအနည်း20လောက်ဖြစ်သွားပြီအခုကသူတို့ကပလင်းဖယ်ပေးရမှာနော်ဘာမှလည်းရဘူးလေအဲ့ဒါကိုလို့ခုမှကိုစောက်ထားတဲ့နေရာတွေကိုလို့တော့ကိုရောင်းပြီးတော့ယူသွားအဲ့ဒါမြေကြီးထားခဲ့ရရတယ်နော်အဲ့တဘောပေါ့
အတိပေးထားတဲ့ဈေးဆိုင်တွေအနည်းနဲ့တတ်မှတ်ထားတဲ့ရက်အတွင်းထွက်ခွာမပေးဘူးဆိုရင်အဲ့ဒီနေရာကဖယ်ရှားတာခံရမယ်လို့စက်တင်ဘာလ29ရက်နေ့ထုတ်ပြန်တဲ့တက်မြို့စီပင်သားရရဲ့အစမှာရေးသားထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့မင်္ဂလာတုံတက်မြို့စီပင်ရုံးကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမင်္ဂလာတုံမြို့မှာစီးနဲ့မင်္ဂလာတုံတက်မတော်စစ်တကတူချာနေရာတွေဟာစစ်ကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးယုံအများအပြားရှိနေတဲ့နေရာလည်းဖြစ်ပါတယ်။တက်မတော်စစ်သားစုဆောင်ရေးတက်မြို့စီပင်သားရရေးအဖွဲ့ယုံမင်္ဂလာတုံမြို့မှာရဲဌာနတက်မတော်စစ်တကတူစစ်ရေးပြခွင်စစ်တပ်နေမြေတွင်အခြေခံပညာကျောင်းနေနဲ့ဌာနဆိုင်ရာယုံအများအပြားရုံးဆိုင်ရာနေရာလည်းဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်ပါရှင်ခုတော့မြမစီပွားရေးတိုးတက်ဖို့လက်တွေအခက်ခဲဖက်ဆက်ရအောင်ပါစစ်ကောင်စီကောင်းဆောင်အနေနဲ့ဒီရက်ပိုင်းအတွင်းစီပွားရေးလုပ်ငန်းရှင်တွေနဲ့အကြီးကအမျိုးကြီးတွေမှတွေ့ဆုံပြီးတော့စီပွားရေးပြန်လည်နှလန်ထူဖို့ပြောခဲ့ပေမဲ့လို့လက်တွေအခက်အခဲအများကြီးရှိနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ် ပေါ်ကြုံမူကြီးမယောင်လိုင်းနေနဲ့ပြီးခဲ့တဲ့ဗုဒ္ဓနေ့ကစပြီးတော့မိထီလာမန္တလေးနဲ့ဒီတစ်ပတ်ထဲမှာတော့တနင်္လာမှာရန်ကုန်နောက်တနေ့အင်္ဂါနေ့မှာတော့ပြည်မှာအခုလိုတွေ့ဆုံပြီးတော့အသေးစားအလတ်စားလုပ်ငန်းရှင်တွေနဲ့ဆက်ပြောရေးလုပ်ငန်းတွေပံ့ပိုးမြှင့်တင်ပေးဖို့ပြောခဲ့တာပါ။ဒါပေမဲ့လက်တွေ့မှာတော့ငွေကြေးအခက်အခဲနဲ့ဈေးကွက်အတိုင်းဖြစ်ရေးအပြင်မဟာဗျူဟာရရှိရေးနဲ့တခြားပြဿနာတွေလည်းရှိနေတယ်လို့တက်ရောက်ခဲ့သူတွေနဲ့ကြွမ်းကျင်သူတွေကပြောပါတယ်။ကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်။
ဟုတ်ကဲ့ရန်ကုန်ကဒီတွေ့ဆုံဆွေးနွေးပွဲတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကုန်သည်စက်မှုအသင်းချုပ် UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကထူးခြားချက်တွေကို
ကျွန်တော်တို့ဟိုတယ်ပြာကျော်လောက်ဆက်ကြတာပေါ့နော်ဒီတော့အသေးပွဲတွေဥက္ကဋ္ဌတွေဒီဥက္ကဋ္ဌတွေသွေးမှုတွေဆက်ကြတာပေါ့အဓိကတော့သူကတော့ဆွေးပွားရေးတွေပြန်ပြီးတော့လလာသူတက်လာအောင်သူနဲ့သေးစားလာစားငယ်စားတွေ MSME တွေပေါ့အဓိကပါလေခက်ခဲချင်လဲသူနားထောင်တာပေါ့နော်ကျွန်တော်တို့ကတော့အကြီးကပြောနေကြတာအော်အခုဖိုင်နန်စင်ပေါ့ဖိုင်နန်စင်ကခက်ခဲရှိတယ်အဲ့တော့ interest rate နဲ့နဲ့ပေးဖို့တောင်းဆိုတာရှိတယ်နောက်ပြီးတော့လက်ရှိဒီဒီဆိုလဲရင်းနှီးမြှုပ်နှံနေရမှာဒီခက်ခဲရှိတာတွေပြကြတော့သူကတော့ positively ဒီပေးတယ်လို့ပြောတာပေါ့နော
်ကြာပြေဘုချုပ်မှုကြီးမဲအောင်လိုက်ရဲ့ဒီဆွေးနွေးပွဲတွေထူခြားမှုပေါ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ISP မြန်မာကစီးပွားဖွံ့ဖြိုးရေးဆိုင်ရာကြွမ်းကျင်သူဥအောင်သူငယ်ကလည်း
ဒီကျွန်တော်သူ့ရဲ့မိကုန်းတွေကိုကျွန်တော်အသေးစိတ်လိုက်ဖတ်တဲ့အခါကျတော့အခုတလောမှာတော့အငယ်စားအလတ်စားအသေးစားဒီလုပ်ငန်းတွေကိုအားပေးမယ်ပြိုးထောင်မယ်နော်နောက်တစ်ခါကျတော့ပြည်တွင်းမှာ production မြင့်လာအောင်လုပ်မယ်ဆိုတော့ဒီစ조사ချက်တွေကျွန်တော်တွေ့ရတွေ့နောက်တစ်ခုကကျတော့လေဒီအာနာသိမ့်ပြီးတဲ့ကဖြစ်လာတဲ့တခြားပြဿနာတွေကြောင့်လည်းဖြစ်နိုင်တာပေါ့နော်အဲ့တော့ပြည်တွင်းမှာစားနပ်ရိက္ခာဖူလုံမှုကိုဦးစားပေးမယ်နောက်တစ်ခါထုတ်ကုန်တွေမြင့်နိုင်အောင်조사မယ်နောက်တစ်ခါ import substitution ပေါ့ဗျာပြည်ပကနေပြီးတော့တတ်နိုင်သလောက်သွင်းကုန်တွေလျှော့နိုင်မှုဆိုတဲ့ဟာမျိုးသွင်းကုန်စားထိုးပေါ့ကြော်အဲ့လိုဟာမျိုးတွေ조사တာတွေတွေ့ပါတယ
်အဲ့ဒီတော့ရန်ကုန်ကဒီစနေဘက်မှာလက်ရှိငွေလဲနှုန်းပြဿနာတွေပေါ်ရောဆွေးနွေးဖြစ်ခဲ့ပါလားလို့မေးရမှာ UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကအ
ဲ့ဒါကတော့သိပြီးတော့မပြောပြဘူးဒါပေမဲ့လည်းဒါလည်းသိပြီးသားဆိုတော့တို့နိုင်ငံတော်လည်းတို့ကတော့ stable ဖြစ်အောင်အဓိကတော့ exchange rate stable ဖြစ်ဖို့ပဲကိုယ်ဆိုကြတာပေါ့နော်ဒီနေ့တော့မြင့်တယ်တို့ကစီးပွားရေးကခက်ခဲဖြစ်တယ်ပေါ့ဒါပေမဲ့ခက်နေတာကလည်းဟိုဘာသာပြောရင်တော့ foreign reserve ကတော့နေနေတဲ့ဆက်ကြတော့တို့လည်း import ဓာတ်တွေအတွက်ဝီရှားခက်တာပေါ့နော်အဲ့လေသူတို့လည်းစက်လိုက်ကြတော့သူတို့ဖြည့်ရှင်းပေးနေတာအဓိကဒီတော့ချီဒီဆဲဖောင်စီပြင်လာတော့တော့ကုန်ကြပစ္စည်းစုတွင်းလာတော့စက်လိုက်နေသူတို့ရှိတဲ့ငွေနဲ့သူတို့ပတ်ဖို့ပြည်တယ်ပေါ့ဒါပေမဲ့လည်းပမာဏနဲ့မလုံလောက်ဘူးပေါ့နော်ဒီအတွက်ပြမလူတွေကလည်း import လုပ်ဖို့လိုလာတဲ့ခါကျတော့ right way တဲ့ခါကျဈေးတွေကတော့အခုချိန်ထိတော့3000ပါဝတ်ချက်မှာတော့ဟိုတော့တော့ပြန်ချသွားပြီးတော့2900လောက်ပြန်ချပြီးဘူးတော့2900ကျော်တော့ပြန်ဖြတ်သွားတဲ့သဘော3000ပါဝတ်ချက်မဖြစ်နေဘူးဒီလိုတော့ကိုယ်ကြီးကလည်းတစ်ဖက်ကလည်းဆက်သွားပြီးကိုယ်တော်လည်းပြန်မပြဘူးဖြစ်နေတယ်အဲ့တော့ပြန်ချဖို့တော့ကျွန်တော်ကလေလာတာပေါ့နော်ဝင်ဝင်နေတဲ့လူတွေအတွက်ခက်ခဲဖြစ်မှာစိုးရိမ်မှာပေါ့နော်ဒေါ်လာသေးမြင့်လေကိုယ်ကြီးကတော့ပြတ်နေမှာပဲ
ဒီစနေဘွဲတွေလည်းပြောခဲ့တာတွေလက်ထွေလှုပ်ဆောင်ရေးမဟာဗျူဟာနဲ့တခြားပြဿနာတွေရှိနေပုံကိုလည်း ISP မြန်မာညွှန်မှုဥအောင်သူငင်းက
တချို့ဗျူဟာတွေကကျွန်တော်ထင်တယ်မမှားဘူးလို့တော့ထင်တယ်။နော်ဥပမာအဖြစ်ဟိုစိုက်ပျိုးရေးနဲ့ပတ်သက်လို့နောက်တစ်ခါကျတော့ခုနလိုအသေးစားလုပ်ငန်းတွေအားပေးရမယ်ဒါလည်းမှန်တယ်။နော်သူတို့ပို့ပြီးတော့ဟိုမြန်မြန်ဆန်ဆန်လုပ်နိုင်အောင်တိုက်တွန်းမယ်လိုအပ်တဲ့ facility ကူညီမယ်ပေါ့ဒါကတော့ပြောတယ်ကောင်းပါတယ်။ဒါမျိုးရဲ့ပြဿနာကဒါကိုဘယ်လိုမဟာဗျူဟာနဲ့သွားမှလဲပေါ့။တခုရှိတာကလက်တွေ့မှာကျတော့ကျွန်တော်တို့ဘျူရိုကရေစီကလည်းသိတဲ့အတိုင်းပဲဗျာ၄ရက်အောက်ချိန်မှာဒီကိုနန်းရန်တရားနဲ့ဒီဒါမက်ကနီဇမ်ပေါ့ဒါတွေအများကြီးခက်နိုင်သေးတယ်ထင်ပါတယ်နော်နောက်တစ်ခုကကျတော့ဒီစီးပွားရေးဝန်ကျင်ကြီးတစ်ခုလုံးကရောအလုပ်ဖြစ်နိုင်မှာမလားပေါ့ပထမဆုံးပြဿနာကပြောမယ်ဆိုရင်တော့လျှက်စီမီမရအောင်ရမှန်မှန်လေနောက်တစ်ခါကျတော့ဘန်လုပ်ငန်းတွေချင်းငွေတွေကလည်းဒီလောက်ကြီးကောင်းကောင်းချောချောမွေ့မွေ့လေပတ်နေတာမဟုတ်ဘူးအဲ့တော့နောက်တစ်ခုကကြတော့တချို့ဒေသတွေမှာအခုဖြစ်နေတဲ့ထူးခြားချက်ကအထူးသဖြင့်ရန်ကုန်မှာတော့စီးပွားရေးလုပ်ငန်းတွေကတော့လုံးသလောက်ပြန်လုပ်တယ်ဒါပေမဲ့မန္တလေးဘက်မှာဆိုရင်လုပ်ငန်းတော်တော်များများကဒီလိုအာဏာသိမ်းတဲ့အချိန်မှာဘာမှမလုပ်တာဘူးကောင်းတယ်ဆိုတဲ့အနေအထားမျိုးကြီးလည်းရှိနေတယ်ဗျ business confidence ပေါ့ယုံကြည်မှုကျနေတယ်ဗျ
ဒီနေရာမှာအခုလက်ထွေပြဿနာတွေကိုကျော်လွှားနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာUMFCCI ဥက္ကဋ္ဌဦးစောမင်းဝင်းက
တချို့ export တော်တော် drive လုပ်နေတာပေါ့နော်အစ်ပေါ်လည်းမသွားလို့ဆိုတော့အစ်ပေါ်လည်းသွားနေတာတော့ဘာကလည်းစပ်ဖို့ဒါလို့ဘီဖေတာ စသည်ဖြင့် export သွားတာတွေလည်းရှိနေတယ်ပေါ့ဒါလည်းမလုံလောက်ပေါ့နော်ဟိုလိုဟိုခါကတော့တခြား other sources တွေရတဲ့ဟာတွေရှိတယ်ပေါ့တော့အခုကတော့အလားတူနေတဲ့ခါကျတော့ဒီဟာလေးနဲ့အားကိုးလုပ်နေလို့တော့မရဘူးကျွန်တော်တို့ကတော့အခုကတော့သိတဲ့အတိုင်း remittance တွေပေါ့နော်နိုင်ငံသားထုတ်သွားလုပ်တဲ့လူတွေကြီးတော့ကြာမီဝလာအောင်လို့လုပ်ပေးဖို့ကြတော့လေကျွန်တော်တို့အပြည့်စုံလာတော့ market rate နဲ့ပေါ့လေဖွင့်ပြလိုက်လို့ရှိရင်တော့ဟိုတွဲလာမှာပေါ့ဒီပြင်းတဲ့ပတ်စံတွေတွဲလာတယ
်တကယ်တော့ကိုဗစ်နဲ့နိုင်ငံမတည်ငြိမ်မှုတန်တွေခံခဲ့ရတဲ့မြန်မာစီးပွားရေးဟာဒီနေ့အပြည်လာဒေါ်လာငွေလဲနှုန်းကသက်မှုအောင်ငွေကြေးဈေးကွက်မတည်ငြိမ်မှုနဲ့ကုန်စင်တုံးမြန်မာမှုတွေကြုံရကဈေးကွက်တစ်ခုလုံးမှာထိခိုက်ပြီးဒီစီးပွားလုပ်ငန်းတွေစက်တိုက်ကျဆင်းခဲ့တာလို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗ
ျကိုဝင်းမင်းမင်းမြန်တင်ပြတော့တာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကဥရောပတမကတဲ့ဝင်မှုစူးစမ်းနေချိန်မှာပဲထိတ်သီးညီလာခံတရားကျင်းပပြီးတော့ဥရောပနိုင်ငံရဲ့အတိုက်ဝန်တရားကိုထူထောင်နိုင်အောင်ဥရောပနိုင်ငံပေါင်း44နိုင်ငံကထိတ်သီးညီလာခံတရားကိုကျင်းပတော့မှာပါအပီသတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြထားပါတယ
်ဥရောပလုံခြုံရေးနဲ့စီးပွားရေးတိုးတက်မှုကိုရည်ရွယ်ပြီးတိုင်းပြည်40ကျော်ကခေါင်းဆောင်တွေအားဥရောပနိုင်ငံရဲ့အတိုက်အဝန် EPC ကိုဖွဲ့စည်းဖို့အတွက်ချက်နိုင်ငံ Prague မြို့မှာဒီအပတ်ကြာသပတေးနဲ့တောက်ကြာနေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်ဒီစီဝဲစိတ်ကူးကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကစခဲ့ပြီးဂျာမန်ဝန်ကြီးချုပ်အိုလပ်ရှော့စ်ကထောက်ခံခဲ့ပါတယ်ယူကရိန်းကိုဥရောပသမဂ္ဂဝန်ကြီးပေးဖို့နိုင်ငံရေးဖိအားတက်လာနေချိန်မှာအခုလိုထိတ်သီးညီလာခံကဖြစ်လာတာပါပြင်သစ်သမ္မတမက်ခရွန်ကမေလမိန်ခွန်းတစ်ခုမှာအခုလိုပြောခဲ့ပူပါတယ
်လူကရိန်းပါဆွန်ကွန်ဘတ်အေဆွန်ကူရာဂျ်
တိုက်ပွဲဝင်ရတာနဲ့တတိကြောင့်ယူကရိန်းဟာဥရောပရဲ့အဖွဲ့ဝင်တနိုင်ငံမိသားစုဝင်တမကအဖွဲ့ဝင်ဖြစ်ပြီးနေပါပြီအဖွဲ့ဝင်လောင်းအဆင့်ကိုမနေ့ကကျွန်တော်တို့ကပြီးတဲ့ဆိုရင်တော့ဖြစ်စဉ်ကစနေပါပြီဆုံးဖြတ်နိုင်ဖို့အဆင့်ဆင့်ကိုမြန်မြန်တက်သွားမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒါပေမဲ့ဒါဟာဥရောပတမကတိုးချက်ရေးနေသွားအောင်ကြိုးစားတာဖြစ်တယ်လို့ဝေဖန်သူတွေကတော့သုံးသပ်ကြပါတယ်မက်ခရွန်ကတော့အခုလိုဆက်ပြောခဲ့ပါတယ
် passion et d'ambition ne peut pas être à court terme.
ကျွန်တော်တို့ရဲ့တန်ဖိုးတွေအတိုင်းလက်ခံကြတဲ့ဥရောပဒီမိုကရေစီနိုင်ငံတွေအနေနဲ့နိုင်ငံရေးလုံခြုံရေးစွမ်းအင်သေပုဆောင်ရေးနဲ့အခြေခံအဆောက်အုံပိုင်းယင်းနှိမ့်နိုင်ရေးတွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့နယ်ပယ်အသစ်ကိုဒီဥရောပအဖွဲ့အစည်းအသစ်ကရှာပေးမှာပါ။ဒါပေမဲ့အင်အားတွေပေါင်းစည်းတာဟာအနာဂတ်မှာဥရောပသမဂ္ဂကိုနောက်ဆုံးမှအဖွဲ့ဝင်ဖြစ်မယ်လို့တော့အဓိပ္ပာယ်မထွက်ပါဘူး
။54နိုင်ငံပါဝင်ကြမဲ့ထိပ်သီးညီလာခံကျင်းပတဲ့အခါဖွင့်ပွဲပြီးတာနဲ့ဥရောပကရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေကိုခေါင်းစဉ်လိုက်ဆွေးနွေးပွဲတွေကျင်းပသွားမှာဖြစ်ပါတယ်။ဥရောပသမဂ္ဂကပံ့ပိုးမဲ့ငွေကြေးဒါမှမဟုတ်အစီအစဉ်မရှိသလိုအစည်းအဝေးပြီးတဲ့အခါတရားဝင်ကြေညာချက်လည်းထုတ်မှာမဟုတ်ပါဘူး။ရွေးချက်ကတစ်နှစ်တစ်ကြိမ်ဒါမှမဟုတ်နှစ်ကြိမ်ခေါင်းဆောင်တွေတွေ့ဆုံဖို့ပဲဖြစ်ပါတယ်။မေလမှာမက်ခရွန်ကပြောခဲ့ပြီးဂျွန်လမှာရှော့စ်ကထောက်ခံမှတ်ချက်ပေးခဲ့တဲ့ဥရောပနိုင်ငံရဲ့အသိုက်အဝန်းဆိုတာဥရောပသမဂ္ဂကိုဝင်ဖို့ဒုတိယတန်းစားလက်မှတ်ဖြစ်လာကောင်းဖြစ်လာလိမ့်မယ်လို့စိုးရိမ်ချက်တွေတော့ရှိလာခဲ့ကြပါတယ်။ဂျမန်ဝန်ကြီးချုပ်ရှော့စ်ကအခုလိုဆိုပါတယ
် Denn das gelingt ist das gleichzeitig aber auch ein Appell dass wir Fortschritte erreichen in Hinblick auf die
Perspektive စတင်နိုင်အောင်လိုအပ်တဲ့အခြေအနေတွေကိုကျွန်တော်တို့အခုစီမံကြည့်တာကအဓိကအချက်ဖြစ်ပါတယ်အချိန်ထဲမှာပဲတိုးချဲ့နိုင်စွမ်းရှိကြောင်းကျွန်တော်တို့နားလည်ရည်လည်ဖြစ်ပါတယ
်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ဖို့ဆယ်စုခြေပြီးတောင်ဆောင်ရတာပါအဖွဲ့ဝင်ဖြစ်ရေးပေါ်ပယ်ချနိုင်တဲ့ဗီဒီယိုအနာကလည်း EU နိုင်ငံတိုင်းမှာရှိနေပါတယ်ပြင်သစ်သမ္မတနဲ့ဂျာမန်ဝန်ကြီးချုပ်တို့ပြောသလိုဖြစ်လာမလာကတော့ဒုတိယထိပ်သီးညီလာခံဒါမှမဟုတ်လာမယ့်နှစ်တစ်ချိန်ချိန်ကြာမှာပဲသိနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဥတည်မောင်တန်းတင်ပြတော်တာပါရှင်မကြခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့အပစင်ခဏတွေဖြစ်တဲ့လူလူနဲ့ကျမရေးဥကျော်ဆန္ဒရဲ့မြမအရေးသုံးသပ်တဲ့ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကြီးစုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ6ရက်ကြာတာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ဒီဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်အားကစားကဏ္ဍနဲ့ဒီလူလူနဲ့ဂျမားရဲ့အစီအစဉ်ကိုကြားဖို့ရှိပါတယ်။အရင်ဆုံးလူလူနဲ့ဂျမားရဲ့အစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံမှာ COVID-19 ပြင်းစမလိုက်ကူးစက်မှုတွေအမြင့်ဆုံးရောက်ရှိနေတာကြောင့် COVID ကာကွယ်ရေးနည်းလမ်းတွေပြန်ပြီးတော့လိုက်နာကျင့်သုံးပေးဖို့လိုတဲ့အကြောင်းဒေါက်တာတန်ဆောကလူလူနဲ့ဂျမားရဲ့အစီအစဉ်မှာတင်ပြထားပါတယ်။
မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ COVID လိုင်း9ခုထဲမှာဒေတာမျိုးကွဲကြောင့်ဖြစ်တဲ့ COVID တတိယလိုင်းဟာကူးစက်မှုအများဆုံးနဲ့အသက်သေဆုံးမှုအများဆုံးဖြစ်ခဲ့တာပါ။2022ခုနှစ်ဖေဖော်ဝါရီလထဲမှာ Omicron မျိုးကွဲကြောင့်ဖြစ်တဲ့ COVID စရုပ်ထလိုင်းကိုရင်ဆိုင်ကျွေးနေခဲ့ရပြီးမြဲကူးစက်မှုနဲ့အသက်သေဆုံးမှုမှာတော့နည်းပါးခဲ့တာကိုတင်ပြခဲ့ရပါတယ်။လက်ရှိကျွေးနေရတဲ့ COVID ပြင်ဆင်မှာလိုင်းမှာကူးစက်မှုနှုန်းပြန်များလာတာကြောင့်အခုလိုကူးစက်မှုနှုန်းပြန်များလာတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါသမားတော်တူဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုသုံးသပ်ပြပါပါတယ
်။ COVID ရောဂါနဲ့ပတ်သက်တဲ့ရောဂါပြင်းထန်မှုတွေကိုဉာဏ်နဲ့လေ့လာစီးနေတယ်ပေါ့နော်။အဲ့မှာကျွန်တော်တို့ Delta ရောကရောဂါပြင်းထန်ဆုံးဖြစ်တဲ့အပြေပြောက်အများဆုံးဖြစ်တဲ့ကမ္ဘာပေါ်မှာရောကျွန်တော်မြန်မာနိုင်ငံမှာပေါ့နော်။ဒါပေမဲ့ဒီစရုပ်ထလိုင်းဖြစ်တဲ့ Omicron ဖြစ်ပေါ်တဲ့အချိန်မှာတော့ကျွန်တော်တို့ဒီရောဂါပြင်းထန်မှုဘိုင်းကျော်ကျသွားတယ်လို့ပြောနိုင်တယ်ပေါ့နော်။ဒါဖြစ်ပေါ်တဲ့လူတွေများတော့လည်းပဲဒီအသက်အန္တရာယ်ဖြစ်တဲ့လူတွေတော်တော်နည်းသွားတာတွေ့ပါတယ်။အဲ့တော့အဲ့မှာနေရတဲ့အကြောင်းတွေကိုလည်းကျွန်တော်တို့သုံးသပ်တဲ့အခါမှာကာကွယ်ဆေးထိုးပြီးသားလူတွေများလာတာရဲ့ Delta virus ဆိုတာကူးစက်မှုခံယူရပြီးတော့ natural immunityကိုယ်ပိုင်စနစ်တွေထွက်ထားတဲ့သူတွေကြောင့်မလို့ကျွန်တော်တို့ဒီယောဂပြင်းထန်မှုအားနည်းတယ်လို့ပြောနိုင်ပါတယ်။ဒီမှာကျွန်တော်တစ်ချက်သတိပေးချင်တာကတော့ COVID ဒီ COVID ပါပဲเนาะဆိုလိုတာကအရင်ကလည်းယောဂဝင်ထားတာမရှိဘူး။ကာကွယ်ဆေးလည်းမထိုးထားတဲ့သူတွေမှာဆိုရင်တော့ယောဂပြင်းထန်တည်နိုင်ပါတယ်เนาะဒါလေးကိုသိထားဖို့လိုတယ်။တချို့တွေကာကွယ်ဆေးမထိုးရသေးတဲ့သူရှိတယ်။နောက်တစ်ခါကာကွယ်ဆေးကိုပြည့်အောင်မထိုးထားဘူးပေါ့เนาะ။အဲ့တော့နှလုံးထိုးထားတယ်။နောက်ပိုင်းမှာ recommendation တွေကကျွန်တော်တို့ first boostersecond booster ပေါ့เนาะအဲ့လေးလုံးလောက်ထိထိုးလို့ရနေတဲ့အနေအထားမှာကျွန်တော်တို့နှလုံးမဲ့ထိုးထားတဲ့လူမှာတော့ရောဂါလက္ခဏာတွေတွေ့ရတယ်ပြင်းထန်နိုင်တယ်၃ချိန်ထိုးထားတဲ့လူတွေမှာတော့ဒီအဆုတ်ရောင်ရမ်းတာတွေသိမတွေ့ရဘူး၄ချိန်ထိုးထားတဲ့လူတွေမှာတော့ကျွန်တော်တို့ဒီလက္ခဏာပြင်းပြင်းထန်ထန်မတွေ့ရဘူးဒါတော့ပြီးခဲ့တဲ့တစ်ပတ်တွင်မှာကျွန်တော်စီအဲလာရောက်ပြတာတဲ့လူတွေဒီမိတ်ဆွေရဲ့ COVID လက္ခဏာခံစားရတဲ့လူတွေတွေ့လို့ရှိရင်ကျွန်တော်တို့ပဲသုံးသပ်လို့ရတယ်เนาะပြန်ပြီးပြောမယ်ဆိုပတ်ဝန်းကျင်နဲ့ပတ်သက်ရင်အကောက်ထိုးထားရင်စုပ်ကိုထိခိုက်နိုင်သေးတယ်။အကောက်ထိုးပြီးတာ6လကျော်သွားရင်စုပ်ထိခိုက်နိုင်သေးတယ်။၃ချိန်ထိုးထားလို့ရှိရင်စုပ်မထိခိုက်ပဲနဲ့ဂျန်တဲ့လက္ခဏာတွေတော့ခံစားရနိုင်တယ်။၄ချိန်ထိုးထားတဲ့လူမှာတော့သိပ်ပြီးတော့စိုးစိုးဝါးဝါးလက္ခဏာတွေပေါ်ပေါက်တာမတွေ့ရဘူး။ဒါကတော့ကျွန်တော်တို့သုံးသပ်တဲ့လူကြီးပမာဏနည်းနေသေးတဲ့အတွက်ကြောင့်မလို့လူကြီးပမာဏနဲ့များများနဲ့လေ့လာမယ်ဆိုရင်တော့တမျိုးဖြစ်နိုင်တယ်ပေါ့နော်။ဒါကတော့ကျွန်တော်လက်ရှိအနေအထားမှာသုံးသပ်ကြတယ်။အဲ့ဒီခါမှာအခုပြန်ပြီးပြောမယ်ဆိုတော့ဒီတလပိုင်းเนาะ Omicron ဖြစ်တဲ့ကာလနဲ့ရှင်တော့ဖြစ်ပွားတဲ့သူတွေပုံများလာတာဈေးကလာပြတဲ့လူတွေပုံများလာတာတွေ့တယ်။ဆေးရုံတည်ရတဲ့လူတွေကလည်း Omicron ထက်စာရင်နည်းနည်းပုံများလာတာတွေ့တယ်။အဲ့ဒါဒီကာကွယ်ဆေးနည်းနည်းဝေးသွားတာရဲ့နောက်တစ်ခါ natural immunity ခုနလပိုင်း Delta တော့ရတဲ့ကိုယ်ခံစနစ်နည်းနည်းကျဆင်းသွားလို့လို့ဆရာနေတယ်အဲသုံးသပ်
COVID-19 မျိုးမျိုးကိုရင်ဆိုင်ကြုံနေရတဲ့အချိန်မှာပြည်သူလူထုကြမှာကာဝေးကူးသမှုနဲ့ပတ်သက်တဲ့အသိပညာတွေတိုးပွားလာသလိုမှားယွင်းတဲ့အယူဆမှားတွေရှိလာတာကိုလည်းတွေ့မြင်နေရပါဗျ။ COVID ပြင်းစမာလိုင်းအတွင်းမှာအများဆုံးတွေ့မြင်ခဲ့ရတဲ့အယူဆမှားတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပြပါဗျ
။ COVID ကာဝေးဆေးထိုးထားတယ် COVID ရောဂါကတော့မဖြစ်တော့ဘူးဆိုပြီးတော့အားရတုံ့ပြန်ထားတယ်ပေါ့နော်။အဲ့တော့ကာဝေးဆေးထိုးထားတာဒီရောဂါမဖြစ်ဖို့ထိုးထားတာပေါ့ဘူး။ရောဂါဝင်လာရင်တိုက်နိုင်အောင်ရောဂါမပြင်းထန်အောင်ရောဂါအသက်အန္တရာယ်မရှိအောင်ကျွန်တော်တို့ထိုးထားတာဖြစ်တယ်တော့ထိုးတဲ့လူတိုင်းရဲ့ကိုယ်ခံစနစ်ကလည်းတယောက်နဲ့တယောက်မတူတဲ့အခါမှာပါကွယ်ဆေးထိုးရတော့ယောဂလက္ခဏာနည်းနည်းပြတဲ့လူရှိတယ်လုံးဝမပြတဲ့လူရှိတယ်ယောဂလက္ခဏာပြင်းပြင်းထန်ထန်ပြတဲ့လူရှိတယ်နောက်တစ်ခါကဒီကာကွယ်ဆေးထိုးတဲ့အချိန်ကြီးနည်းမဲ့ဆိုရင်ဆုံးချောင်တဲ့သူတွေထိပါတွေ့ထားတယ်ပေါ့နော်ဒါကြောင့်ပါကွယ်ဆေးထိုးရင်ကိုဗစ်ယောဂမဖြစ်ဘူးဆိုတဲ့အစားအားလေးတွေကိုဖယ်ရှားထားဖို့ပေါ့နော်အဲ့တော့ဘယ်နေရာမှာသွားပြီးအကျိုးရှိမလဲဆိုတော့လက္ခဏာတစ်ခုပေါ်တယ်ကျွန်တော်တို့ကကိုဗစ်ဖြစ်နိုင်တယ်လို့ပြောတယ်challenge မကြောက်ကိုဗစ်မဟုတ်ပေါ့နော်ရိုးရိုးတုတ်ကိုပဲဖြစ်မှာပါကျွန်တော်တို့ကဒီ RDT test ခိုင်းတယ်စစ်ဖြစ်ပေါ့နော် အဲ့တော့မစစ်ကြည့်ရင်ဘာမှလေးဖြစ်နိုင်တယ်အဲ့တော့ကိုဗစ်စစ်လိုက်တဲ့အတွက်ကြောင့်မလို့ပိုးရှိတယ်လို့သိသွားတဲ့အခါမှာရောဂါရှိတဲ့သူတွေလူငယ်ဖြစ်လို့ရှိရင်သူ့ရဲ့ကျန်းမာရေးအတွက်တိတ်အရေးမကြီးတော့ဘူးကာကွယ်ဆေးလည်းပြည့်ထိုးပြီးပြီလက္ခဏာလည်းမပြင်းထန်ဘူးဗိုင်းရပ်သက်တဲ့ဆေးတွေလည်းတောက်ဆရာမလို့သို့တော်သူ့စီကပိုးသည်ကိုယ့်ရဲ့တပည့်သားစုထဲမှာအတူနေတဲ့သူကိုကူးဆက်သွားမယ်ဆိုရင်အဲသူတို့တွေမှာအန္တရာယ်ရှိနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုဒီကာလမှာကိုဗစ်လက္ခဏာလေးတွေရှိပိုးရှိရှိစစ်ဆေးစေချင်တာဒီကိုတူတဲ့ရဲ့ကျန်းမာရေးအတွက်မဟုတ်ပဲနဲ့ကိုပါဝင်ကြီးကိုကူးဆက်မှုလျှော့ချဖို့ရဲ့ကိုပါဝင်ကြီးမှာအသက်ကြီးရွယ်ဦးနဲ့နာတာရှိရောဂါရှိတဲ့သူများရှိနေသူတို့အတွက်အသက်အန္တရာယ်ရှိတယ်ဆိုတာလေးကိုသိစေချင်တယ်ပေါ့နော်ဒါကြောင့်မလို့ဒီကိုဗစ်လက္ခဏာမဟုတ်ပါဘူးဆိုပြီးတော့ဒီညှင်းဆုံနေတဲ့အပားလေးတွေကိုလည်းရှောင်တဲ့ပေါ့နော်နောက်တစ်ခါတော့ကိုဗစ်ဒီဟိုရောဂါဖြစ်ပွားခဲ့ရင်တော့အတွေ့အကြုံတွေများလာတဲ့အခါကျတော့ဆရာတို့ကတော့တော်တော်ပေါ့ပေါ့လေးတွေတွေးလိုက်မိတာများတယ်ပေါ့နော်ကိုယောဂဖြစ်ပြီးမယ်ဖြစ်ဖြစ်နော်ကာကွယ်ဆေးအပြည့်ထိုးပြီးမယ်ဖြစ်ဖြစ်လူစုလူတွေရဲ့သွားမယ်ဆိုတော့ဘတ်စကမလွဲမသွေလူတိုင်းအတွက်လူအပ်ပါလို့ဆိုပြီးတော့ထပ်ပြီးဆောင်ပြောချင်တယ်ပေါ့နော
်ကိုဗစ်ပစ္စမလိုင်းအတွင်းမှာအများဆုံးတွေ့ရတဲ့အယူဆမှားတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့က
တော်တန်းစော်တင်ဆက်နေတဲ့လူလူနဲ့ကျမရဲ့အစီအစဉ်အပြင်အားကစားကဏ္ဍမတိုင်ခင်ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ကြည့်ရအောင်ပါနိုင်ငံရေးလွန်ဆွဲပွဲတိုင်းရင်းသားတွေဘယ်ဖက်ပါမလဲဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားပါတယ်လက်ရှိဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ NUG တို့ရဲ့အားပြိုင်မှုမှာတိုင်းရင်းသားတွေရဲ့ရည်တည်မှုဟာလွန်ဆွဲအရေးပါတယ်လို့သုံးသက်သူတွေကပြောဆိုကြပါတယ်စစ်ကောင်စီကတော့တိုင်းရင်းသားပြည်နယ်တွေကိုအခွင့်အာဏာပို့ပေးဖို့အတွက်2008ဖွဲ့စည်းပုံကိုလိုအပ်တယ်လို့ပြုပြင်သွားမယ်လို့ပြောကြားလိုက်ပါတယ်တိုင်းရင်းသားတွေဖက်ကအလားအလာကိုဘယ်လိုရှိပါသလဲဖက်ဒရယ်အရေးတက်ကြွသူတိုင်းရင်းသားကောင်းဆောင်သူဖြစ်တဲ့တောက်တာလျံမုံစာကောင်နဲ့ဦးကျော်စန္နာတို့ဆွေးနွေးသုံးသပ်ထားပါတယ
်ဒေါက်တာလျံမုံခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေအင်အားပြန့်ဆိုင်မှုမှာတိုင်းရင်းသားတွေရဲ့ရည်ရွယ်ချက်ဟာဘယ်ဘက်နဲ့ပုံနှိပ်ဆက်နေသလဲဆိုတာကိုအဓိကမေ့ချင်တာပါလို့ NUG နဲ့တိုင်းရင်းသားရဲ့စုံညုံမှုကဘယ်အတိုင်းသာထိခိုင်မြဲနေပြီလဲဆိုတာပထမဆုံးရှင်းပြပါခင်ဗျာ
။စစ်ကောင်စီကအာဏာသိမ်းပြီးချင်းတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေပေါ့နော် NCA စာချုပ်ကိုချုပ်ဆိုခဲ့တဲ့အဖွဲ့ဆက်နှစ်ဖွဲ့နေတဲ့ဒါကိုဆန့်ကျင်တယ်ကန့်ကွက်တယ်ဒီအာဏာသိမ်းစစ်ကောင်စီနဲ့ဆွေးနွေးပွဲတွေလုံးဝမလုပ်တော့ဘူးဆိုပြီးတော့ကျွန်တော်တို့ statement တွေလက်ခါထုတ်ပြီးတော့ပြပြတာတာကျွန်တော်တို့ဆန့်ကျင်ခဲ့တယ်။သို့တော့အဲ့ဒီကာလမှာ PPST ရဲ့အကြံပေးပုဂ္ဂိုလ်တဦးကနေပြီးတော့ PPST ကိုအကြံပေးစာတစ်ခုရေးလာပါတယ်။အဲ့ဒီအကြံပေးစာကဘာလဲဆိုတော့အခုအာဏာသိမ်းနေတာမင်းအောင်ဆိုင်နဲ့အောင်ဆန်းစုကြည်တို့ရဲ့ပြဿနာဖြစ်တယ်။ NLD နဲ့စစ်တပ်အတွင်းမှာပြဿနာဖြစ်တယ်။ဗမာအတွင်းမှာဖြစ်ပျက်တဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းရင်းသားတွေမပါတင်ဘူးဆိုပြီးတော့အကြံပေးစာရေးခဲ့ပါတယ်။အဲ့ဒီအကြံပေးစာကျွန်တော်တို့ PPSC အတွင်းမှာတချမ်းပွဲသွားစေပါတယ်။ကျွန်တော်တို့ကတော့ဘလို့တုံ့တက်တယ်လေဆိုတော့ဒီတော်လှန်ရေးကြီးဟာစစ်အာဏာရှင်စနစ်နဲ့ပြည်ထောင်စုပွဲတိုင်းရင်းသားလူမျိုးအလုံးပြည်သူလူထုတရလုံးကြားမှာဖြစ်ပွားနေတဲ့ပြဿနာဖြစ်တယ်။ထို့တွေ့ကြောင့်ကျွန်တော်တို့ကတော့ပြက်ပြက်သားသားပဲပြည်သူလူထုထက်ဖက်ကနေရက်တည်ပြီးတော့စစ်အာဏာရှင်စနစ်ကိုဆန့်ကျင်ရမယ်ဆိုပြီးတော့ကျွန်တော်တို့ချင်းမျိုးသားတပ်ဦးကတော့ပြက်ပြက်သားသားဆုံးဖြတ်ခဲ့တယ်။ထို့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့အခုလို NUG NUCC တို့နဲ့လက်တွဲပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်။
အခုအချိန်မှဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားဖက်ကတလူပြက်ပြက်သားသားပြည်သူလူထုဖက်ကရက်တည်တဲ့လူနဲ့ဇဝေဇဝါဖြစ်ပြီးတော့မြန်အောင်ထိုင်နဲ့တွတ်စကားပြောတဲ့လူဆိုပြီးတော့ကံမကောင်းအကြောင်းမစားပေးနဲ့ဖြစ်သွားတာပေါ့နော်တုံ့တော့ကျွန်တော်တို့အားလုံးအမြင်ခံပြီးတော့အားလုံးပြည်သူလူထုဖက်ကရက်တည်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဒီတိုက်ပွဲဟာတိုင်းရင်းသားတွေအများစုပါဝင်တဲ့ဘက်ကအလေးသာသွားနိုင်တယ်လို့သုံးသပ်နေရပါတယ်ဆိုတော့အခု NUG ဘက်ကပူးပေါင်းနေတဲ့တိုင်းရင်းသားတွေရဲ့အင်အားစုဟာစစ်ကောင်စီဘက်ကိုပါသွားတဲ့စစ်ကောင်စီနဲ့ညီနိုင်နေတဲ့အင်အားစုရဲ့ပူးများတယ်လို့ဆိုနိုင်ပါသလားပူးပြီးအလေးသာနေပါသလား
လူထုဖက်မှာပါဝင်နေတဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုကအများစုဖြစ်ပါတယ်ပြီးတော့အင်အားလည်းပူကြီးမှပါတယ်အခုစစ်ကောင်စီနဲ့သွားဆွေးနွေးပြီးတော့ ပေါ်လက်ဖတ်ထူတဲ့အဖွဲ့ကသုံးဖွဲ့ပဲရှိပါတယ် ALP PNLO နဲ့ Lahu Democratic Union အဲ့ဒီထဲမှာလေ Lahu Democratic Union လည်းတချံ့ကြွေးပါတယ်ဥက္ကဋ္ဌနဲ့အဖွဲ့ကကျွန်တော်တို့ပြည်သူလူထုဖက်မှာအပြတ်သက်တိုက်ရက်တည်တယ်အတွင်းမှုတယောက်ပဲပါသွားတယ်အဲ့ဒီတွေ့ကြောင့်စစ်ကောင်စီနဲ့တွားပေါင်းတဲ့သုံးဖွဲ့ကတော့လုံးဝအင်အားလေးမရှိဘူးလေအဆုံးဖြတ်ပေးနိုင်တဲ့တိုင်းရင်းသားတို့ထိုင်ရေးအဖွဲ့ရှိတွေမဟုတ်ဘူးစစ်ကောင်စီနဲ့တွားဆွေးနွေးပြီးတော့စစ်ကောင်စီထက်ပေါင်းမလားမပေါင်းဘူးလားဇွေဇွာဖြစ်နေတဲ့လူအားရှိတယ်တော့အများစုကပြည်သူလူထုနဲ့ပေါင်းပြီးတော့ကျွန်တော်တို့နှွေဦးတော်ထိုင်ရေးဖက်ကပြက်ပြက်သားသားချက်တည်ပါတယ
်အခုစစ်ကောင်စီဘက်ကပြောတာက UWSC ပြည်နယ်ကိစ္စဆိုပြီးတော့စစ်ကောင်စီပြောခွင့်ရကပြောတော့ကြားရပါတယ်အဲ့မှာသူကသူတို့ဖွဲ့စည်းပုံ2008 constitution ကိုပြင်မယ်တိုင်းသားတွေကိုလူကျင်တဲ့အခွင့်အရေးကိုပိုင်အထုတ်ခွင့်ပူပေးဖို့အတွက်ဆိုတော့အခုတက်မတော်နဲ့အဲ့ကိစ္စကိုသဘောတူထားရဆိုရင်သူတို့လောက်လာမဲ့စွတ်တော်ခေါ်တဲ့အခါမှာသူတို့ကထောက်ခံထားရင်ဘယ်သူမှကံွက်မှမဟုတ်ဘူးကံွက်လို့လည်းအရာပြင်မှာမဟုတ်ဘူးဆိုတော့တိုင်းသားတွေကိုသူတို့အခွင့်အရေးတွေပူပေးသွားမယ်ဆိုပြီးတော့အခိုင်အမာပြောနေပါတယ်ဆိုတော့ဒီဟာကဘလောက်တိုင်းသားတွေဘက်ကနှစ်ใช่ตบอดยาเสียกองเนี่ยแมลงဖြစ်ပါတယ်လေအဲ့ဒီစကားကြောင့်များပူပါသွားထန်စားဥပမာပြင် YouTube SC ဆိုကြပါဆိုကြနမူနာပါအဖင
်လုံးဝခိုင်လုံမှုမရှိတဲ့အာမခံချက်ဖြစ်ပါတယ်တောင်းစီဖွဲ့စီပုံချီကောင်းဥပဒေဆိုတော့ပြည်သူလူထုတရားလုံးကပေချက်ပြတာဖြစ်ပါတယ်သူ့အတွက်ကြောင့်တရားမဝင်တဲ့စစ်တပ်ကနေပြီးတော့ပေးမယ်ဆိုမဲ့လုံးပေးထားတယ်ပြီးနေဆိုတဲ့ဟာဘာနဲ့တူတယ်လဲဆိုတော့ကျူးကျော်ရက်ွက်မှာ license မရှိဘဲနဲ့အင်သွားဆုတ်တာနဲ့အတူတူပဲဖြစ်တယ်ဘာမှပြောလင်းစရာမရှိဘူးကျွန်တော်တို့ Federal Charter မှာအဲမိကေတုံတော် Federal Democracy ပြီးထောင်စုထူထောင်မလဲဆိုတာရှင်းရှင်းလင်းလင်းဖော်ပြပြီးပြီးသားဖြစ်ပါတယ်အဲ့ဒီမှာလမ်းငုံမှုငါချက်ရှိတယ်အခြေခံမှုချုပ်ဆေးလေးနဲ့ချက်ရှိပါတယ်သူ့အတွက်ကြောင့်ဒီအခြေခံမှုတွေဒီလမ်းငုံချက်တွေနဲ့ကျွန်တော်တို့ပြီးထောင်စုကြီးကပြတ်နေထူထောင်တဲ့ခါမှာဝါလူပြီးတော့တခြားပြည်နေတခြားအိုဘာကုန်လေတိုင်းရင်းသားလူမျိုးများနေတယ်ပူပြီးတော့ကျွန်တော်တို့အနာဂတ်ကိုအမှခံချက်ပေးနိုင်တဲ့ဖေဒါပီထောစုထူထောင်နိုင်မယ်တိုင်းဒေသကြီးခုနှစ်ခုတွင်းမှာရှိတဲ့အာဒေသတွေပေါ့နော်ဥပမာအဖြစ် Sky တိုင်းအထက်ပိုင်းလူကပြောအခုတုန်းကကျွန်တော်တို့အဲ့ဒီကိစ္စတွေလည်းကြီးကြီးရွှေနေခဲ့တာမျိုးလွတ်လပ်ရေးရခိုင်သာတုန်းကခန္တီစံရုံနဲ့တောင်တွတ်စုတဲ့ဟာမျိုးပေါ့နော်အဲ့ဒီဒေသတွေလူကပြောကျွန်တော်တို့အနေနဲ့ပြည်နေတစ်တွေဖွေးရှိပြီးတော့ကျွန်တော်တို့အားလုံးရဲ့အနာဂတ်ကိုအမှခံချက်ပေးနိုင်တဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့အခိုင်အမာထူထောင်မှာဖြစ်ပါတယ်ဒါမှမဟုတ်ပြည်ထောင်စုကြီးအခိုင်အမာမှာဖြစ်တယ
် NUG နဲ့ဒီ PDF တွေဘက်ကအားမကျနှစ်ခုအဲ့ဒါကဘာလဲဆိုတော့ Unity of Strategy Unity of Command မရှိဘူးစုစည်းတဲ့အမိန့်တစ်ခုနဲ့စည်းစုတဲ့ဒီဟာတစ်ခုကိုတပေါင်းစည်းရဲ့ချမှတ်နိုင်ခြင်းမရှိဘူးဒီဟာရာစစ်တပ်ဘက်မှာတော့အဲ့လိုမျိုးတွေရှိတယ်အဲ့ဒါကြောင့်မစင်တာဘူးဖြစ်နေမယ်လို့လည်းပဲသုံးသပ်သူတို့ကဒါ international media တွေမှာရေးတာဖားပါတယ်အဲ့ဒီကိစ္စကိုဒေါက်တာလျံမုံဘယ်လိုပြောလို့ပါလဲ
အဲ့ဒီသုံးသပ်တဲ့လူကလေပြင်းချင်းကြီးကိုမသုံးသပ်နိုင်တဲ့လူပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့ NGG ရဲ့အကောင့်ကြီးဝင်ကြီးဌာနအုပ်မှာ PDF တွေဖိတ်ရှိတယ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတစ်ခုလုံးကိုရှိနေပြီတဲ့တတ်မှတ်ပြီးတော့ဘလူးရှိရှင်ရွတ်တွေပူပေါင်းဆောင်ရွက်မိလဲဆိုတာလေကျွန်တော်တို့စနစ်တကျလုပ်ထားပြီးသားဖြစ်တယ်။ဒါ PDF တွေတမကဘူးကျွန်တော်တို့တိုင်းရင်းသားတော်လိုက်ရဲ့ဖွေးရှိတွေနဲ့တသားသေးဖြစ်အောင်ပူပေါင်းပြီးတော့ဒီဟာတွေလုပ်နေတာဖြစ်ပါတယ်။ Command and Control System မှာတစ်ခုသေးနေနဲ့ကျွန်တော်တို့ထုတ်ရှားနေတယ်ဆိုတာသူတို့မသိလို့ပဲဖြစ်ပါတယ်။ဆိုတော့ဘလူးလုပ်တယ်လေဆိုတာကျွန်တော်သိစိတ်မီဒီယာပေါ်မှာပြောချင်လို့တတော့ကျွန်တော်တို့မှာအားနေချက်တခုတော့ရှိပါသေးတယ်စင်ခေါ်မှုရှိပါသေးတယ်အဲ့ဒီစင်ခေါ်မှုကကျွန်တော်တို့တော်လှန်ရေးအင်အားစုတွေအတွက်လူအပ်နေသောအလင်းနဲ့ PC တွေကိုအဆုံးလေးမတက်ပြနိုင်သေးဘူးပြီးတော့နိုင်ငံတကာလည်းပဲဒီလူကျွန်တော်တို့လူချင်းတဲ့လက်နဲ့တွေကိုဝေယူဖို့အခွင့်အလမ်းအပြည့်အဝမရသေးဘူးကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့ကြိုးစားနေတယ်တော်တော်တခုတော့ရှိတာပေါ့နော်စစ်တပ်ဆိုတာဒီပေါင်းကုနေစီနိုင်ငံတော်ရဲ့ရန်တရားကိုတုံ့ချပြီးတော့မှထူထောင်ထားတဲ့စစ်တပ်ဖြစ်တယ်။ဒါတော့အခိုင်အမာရှိပြီးသားဖြစ်တယ်။ကျွန်တော်တို့ကတတိအတွင်းမှာကျွန်တော်ကြိုးပမ်းပြီးတော့ဆောင်ရွက်တာဖြစ်တယ
်။အာတချို့ကလည်းသုံးသပ်ကြတယ်။လျံမုံတို့အခုတိုင်းရင်းသားအဖွဲ့တွေနဲ့ NUG တို့ PDF တွေလုပ်နေတဲ့လက်နက်ကင်ဒေါ်လာရေးလှုပ်ရှားမှုတုံ့နှံတဲ့လှုပ်ရှားမှုတွေကြောင့်စစ်ကောင်စီဟာတိုင်းပြည်ကိုဆက်လက်ပြီးတော့အုပ်ချုပ်အားဖို့တော့အခက်အခဲကြုံမှာသိကြတယ်။သို့တော်လည်းပဲဒီဘက်ကအင်အားစုတွေအောင်ပွဲရသွားတယ်ဆိုရင်လည်းပဲတစည်းလုံးနဲ့တညညတည်းဖြစ်အောင်စူးစိနိုင်ဖို့ကတော်လေးခက်ခဲလိမ့်မယ်စူးလူငါတမင်းများဖြစ်နေမလားနေရာတကာမှာလက်နက်ကင်အဖွဲ့တွေပြန်ကျဲနေကြတယ်ဆိုပြီးတော့သုံးသပ်တာလေးရှိပါတယ်အ ไอ้กิจวัตรเนี่ยมึงเบลูตรวจทาวาเลยเบลูพิชิ่งกันตัวตอนให้มันทิ้งมาเลยกิจวัตร
จันโอรุจินไซเนเรียนดูฮะไอ้มันดามาจีมาวาเลยดียันดูกูจันโอรุนายไตปิโลซิ่งพิปโอลาแม่พิจารณาด้วยอะตามนี้อะพิจารณาพิจารณาด้วยแบบพิบาลเองไหมเข็งเข็งด้วยชีวิตเตช่าเลยเรื่องไรยี่ไตปุยกาลาดุงอะไรจันโอรุเรื่องไรยี่ยาปิโลซิ่งเช่นเช่นไตปิโรน้องไคปิโรไตปิเวเปซิเมบางเนี่ยเปลี่ยนเคราสิเลยตัวตัวบูช่องท่านตัวปฏิสิสิในไตปุยเวนเนี่ยเรื่องไรยี่อะไรเขาได้พิจารณาจริงที่สิเลยตัวตัวตุ้มย่าเนี่ยกูรู้นี่เล่าออกมาสีดาเทใช่เรื่องอะไรอย่างไรสุราหรอได้จากคู่ที่จันโอรุเรื่องลำบุชีบาร์เลยคู่เลดีได้ไหมเสียอาณาสินสันนิลูชัวเดยกมาเดจันโจเดชัวสุราเราทำแบบปนให้ดูว่าอู้ดีกับพิจารณากูร้องมาจันโอรุพิเศษหน่อยแต่ไม่เนี่ยพิจารณาสุรามาพิเศษหน่อยเสียลงว่าจังไม่ชิว
ที่วิอาพิณาหุบไปได้ไหมจันโอรุสินาเล็ดไปพอดีชุดเล็ดนักเองอาจุรีฮาเลวနိုင်ငံရေးအခြေခံတဲ့သူတို့အထက်မှာရော World Economy Policy စီးရင်နဲ့ပတ်သက်ပြီးတော့သူတို့မှာစီးပွားရေးဘာညာတွေလည်းရှိနေတော့အဲ့ဒါကိုလည်းထက်စဉ်းစားတယ်တူပါတယ်သုံးသပ်တဲ့လူတွေကဒီဟာတွေကိုလည်းမစွန့်ထွက်နိုင်လို့အဲ့လိုလူငါတမင်းအစုအခွဲခွဲပြပြဖြစ်နေဥမလားဆိုတာကိုစိုးရင်ပြီးတွေးကြတာဖြစ်ပါတယ်အဲ့ကိစ္စကိုထက်တွေးပါလားဘယ်လိုဖြစ်ရှင်းမလဲဆိုတာ
ဟုတ်ကဲ့ဒီလူဟာမျိုးရှိပါတယ်ကျွန်တော်တို့တိုင်းရင်းသားတော်တိုင်းရဲ့ဖွဲ့စည်းတွေပါလေတချို့တွေကဟိုပါခေါ်မလဲဒီလူ World Economic Bank ကသူတို့ရဲ့ချူရှိပွဲတွေစတင်ပြီးတော့မှတော်လိုင်းရေးဆလုပ်ခဲ့တဲ့ဖွဲ့စည်းတွေလည်းရှိတယ်လို့အမျိုးသားကြီးအတွက်တော်လိုင်းရေးလုပ်ခဲ့တဲ့တကယ့်လူမျိုးနဲ့တိုင်းပြည်အတွက်တော်လိုင်းရေးလုပ်ခဲ့တဲ့ဖွဲ့စည်းကပုံများပါတယ်အဲ့ဒီအတွက်ကြောင့်ဒီတရားမဝင်တဲ့ World Economy ကတိုင်းပြည်ကိုအမေရိကန်မဆူမှုနိုင်ပါဘူးဆိုတော့အဓိကကြီးကြီးတာကတော့ကျွန်တော်တို့အနေနဲ့ဒီတော်လိုင်းကြီးပြီးလို့ရှိရင်အတွင်ကူပြောင်းရေးကာလမှပြင်လေကျွန်တော်တို့တိုင်းပြည်ကိုဘယ်လိုပြန်ထူထောင်ရမလဲအဲ့ဒါစီမံကိန်းစနစ်တကျချဖို့လိုတယ်အဲ့ဒီ World Economic ထက်ပိုပြီးတော့အားကောင်းတဲ့စီးပွားရေးတည်ဆောက်မှုပြန်လည်တည်ဆောက်မှုကိုကျွန်တော်တို့ထူထောင်နိုင်မယ်ဆိုရင်ဒါတွေဟာကျွန်တော်တို့ကိုရှင်းနိုင်မှာမဟုတ်ဘူးလေအဲ့ဒီအတွေ့အကြုံကျွန်တော်တို့မပြင်းမစင်ပဲနဲ့အခုလိုပေါ့လေမပြင်းမဖြစ်ချင်တိုင်းဖြစ်စုတဲ့ဟာမျိုးနဲ့ကျွန်တော်တို့သွားမယ်ဆိုရင်တော့ဆရာစုရင်နေတဲ့ပညာရှင်တွေစုရင်နေတဲ့ဟာမျိုးဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ဒီလူဟာမျိုးမဖြစ်အောင်ကျွန်တော်တို့အနေနဲ့ what economy လူဟာမျိုးဘယံမတာစီးပွားရေးလို့မပေါ်ပေါက်နိုင်အောင်ကျွန်တော်တို့အနေနဲ့ပြန်လည်ထူထောင်ရေးကိုဘယ်လိုလုပ်မလဲနိုင်ငံတကာကူညီကိုဘယ်လိုလုပ်မလဲပြည်သူလူထုရဲ့စားဝတ်နေရေးကျွန်တော်တို့ပြန်လည်ဖြည့်ဆည်းဖို့ဘယ်လိုလုပ်မလဲစစ်ကောင်စီရဲ့တောင်းကျက်မှုတောင်ပျက်စီးနေတဲ့ဥယျာဉ်တွေပြန်လည်တည်ဆောက်ရေးလုပ်ငန်းကိုကျွန်တော်တို့ပြန်လုပ်မလဲကျွန်တော်တို့လက်လာမှုတွေအများကြီးလုပ်ပါတယ်ကျွန်တော်ကိုယ်တိုင်ဘော့စနီးယားစစ်ပွဲပြီးမှာဘော့စနီးယားကိုသွားပြီးတော့လက်လာမှုတွေအချင်းချင်းလုပ်ခဲ့တယ်အခုဘော့စနီးယားမှာပါဖြစ်လဲစစ်ပွဲကာလတုန်းကပျက်စီးမှုကကုရှိခေါင်စီပျက်စီးမှုတဲ့ပုံများတယ်ဒါပေမဲ့စင်တိကွေအတွင်းမှာသူတို့အလုံးပြန်လည်ထူထောင်နေတယ်ဘာဖြစ်လို့လဲပင်စီမှုအကောင်းကောင်းနဲ့နော်စနစ်တကျလုံနိုင်တဲ့ခါကျတော့အခုဟိုဘာခေါ်မလဲဘော့စနီးယားလူနေရမှာအဲ့ဒီ World Economy မရှိပါဘူးအဲ့ဒီအတွက်ကြောင့်ဒီဟာမျိုးကိုကျွန်တော်တို့ကတိုင်းပြည်ပေါင်းများစွာချီနေကိုလက်လာပြီးတော့ဒီလူမျိုးမဖြစ်အောင်ဆိုတာအခုကတည်းကပြင်ဆင်နေတယ်
နိုင်ငံရေးလွန်ဆွဲပွဲတိုင်းရင်းသားတွေဘယ်ဘက်ကပါမလဲဆိုတဲ့ဥကြော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်ခုတော့အပတ်စဉ်အားကစားခဏအလဲရောက်ပါပြီအင်ဒိုနီးရှားနိုင်ငံကပြည်ရွှေအမှတ်ပေးဘောလုံးပွဲမှာတော့ပရိသတ်တွေနဲ့အရဲတွေရုံရင်ဆန်ခတ်ဖြစ်ပြီးတော့လူ120ကျော်သေဆုံးခဲ့ပါတယ်တင်နစ်ပြိုင်ပွဲပွဲစဉ်အချိန်စရာတွေနဲ့ပတ်သက်ပြီးတော့ကမ္ဘာထိပ်တန်းတင်နစ်အားကစားသမားတို့ကတင်နစ်ပြိုင်ပွဲအာဏာပိုင်တို့ကိုဝေဖန်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ
်နိုင်ငံကဘောလုံးပွဲတွေကိုပြီးခဲ့တဲ့သတင်းပတ်တွေကကစားပြီးတဲ့နောက်မှာတော့ဥရောပကမပေးဘောလုံးပွဲတွေကိုပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေမှာပြန်ကစားခဲ့ကြပြီးတော့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့အသင်းကြီးတချို့ထိတိုက်တွေ့ခဲ့ကြပါတယ်။ဒီနေ့ကတော့လန်ဒန်မြောက်ပိုင်းဒါဘီပွဲဖြစ်တဲ့အာဆနယ်နဲ့စပါးကိုကစားခဲ့ကြပြီးတော့အာဆနယ်ကစပါးကို3ဂိုးတကိုးနဲ့နိုင်သွားပါတယ်။အာဆနယ်ဒီပွဲနိုင်လိုက်တာကြောင့်6ပွဲကစားပြီးချိန်မှာ9ပွဲနိုင်တပွဲရှုံး22မှတ်နဲ့ရားထိတ်ကနေဆက်ပြီးတော့ဥဆောင်နေပါတယ်။ဒါကြောင့်အာဆနယ်အသင်းဒီနေ့မှာချန်ပီယံဖြစ်နိုင်တယ်ဆိုတဲ့ထင်ကြေးပေးပြောဆိုတာတွေလည်းဖြစ်လာနေပါတယ်။အခုလိုအမှတ်ပေးစရားထိတ်ကနေဥဆောင်နေပြီးတော့ချန်ပီယံဖြစ်နိုင်တယ်လို့ပြောနေကြတဲ့အပေါ်မှာArsenal နီးပြအတက်တာကတော့
It's great, obviously looking at it and seeing the club where it is positioned. It's great.
ကျွန်တော်တို့ club အသင်းဇယားထိပ်မှာ ရောက် နေတာကို မြင်ရတာ တကယ် ကောင်းပါတယ် ဒါက ရှင်း ပါတယ် ဗျာ ကျွန်တော်တို့ အခြေအနေကို ကျွန်တော်တို့ သိ ပါတယ် အခု ချိန် အထိ တော့ ကျွန်တော်တို့ ဘာ အောင်မြင် မှု မှ မရ သေး ပဲ တိုး တက် ဖို့ လို နေ သေး တယ် ဆိုတာ ကျွန်တော်တို့ သိ ပါတယ် ဒါကြောင့် အဲ့ဒီ အတွက် ပဲ အာယုံ စိုက် ထား ပါတယ် champion ဖြစ် မ ဖြစ် ဆိုတဲ့ မေးခွန်း ကို တော့ ကျွန်တော် အနေနဲ့ ဖြေ စရာ မ ရှိ ပါဘူး ခင်ဗျားတို့ နဲ့ ပဲ လွှဲ ထား လိုက် ပါပြီ ကျွန်တော်တို့ အခု မှ အစ ပဲ ရှိ သေး ပြီ ကျွန်တော်တို့ အခု ရောက် နေ တဲ့ အနေ ထား ကို တော့ တကယ် ပဲ ကျေနပ် ပါတယ်
Liverpool နဲ့ Brighton ပွဲ မှာ တော့ goal တွေ အပြန် လန် သွင်း ပြီး တော့ တစ်ဖက် 3 goal စီ တည် ချ သွား ပါတယ် တနင်္ဂနွေ နေ့ က တော့ Man City နဲ့ Man U ရဲ့ Manchester Derby ပွဲ ကို ကစား ခဲ့ ကြ ပြီး တော့ Man City က Man U အသင်း ကို 6-3 နဲ့ နိုင် သွား ခဲ့ ပါတယ် Man City အတွက် Norway တိုက်စစ် မှု Erling Haaland နဲ့ Foden တို့ က hat-trick တွေ သွင်း ပေး ခဲ့ ကြ ပါတယ် ဒီ ဘက် မှာ မြို့ကန် ပြိုင် ဘက် Man City အသင်း ကို အကြီး အကျယ် ရှုံး ခဲ့ တာ နဲ့ ပတ်သက် ပြီး တော့ Man United က Erik ten Hag က တော့
I also told the players like a belief and
ဒါက
I've seen
ယုံကြည်မှု ရှိ တာ ပါ ကျွန်တော် ကစား သမား တွေ ကို လည်း ပြော ပါ တယ် highlight တချို့ ပြန် ကြည့် တဲ့ အခါ မှာ ကျွန်တော်တို့ ဘော် လုံး ကို ဥ အောင် မ ဖြတ် နိုင် ခဲ့ ပဲ သူတို့ ကို ကစား ခွင့် ပေး ခဲ့ တာ ပါ ပြီး တော့ ဘော် လုံး ရ တဲ့ အခါ မှာ လည်း ရေး ရေး တင်း တင်း မ ကစား နိုင် ခဲ့ ပဲ အမှား တွေ လုပ် ခဲ့ ပါ တယ် ဆုံးဖြတ် ချက် တွေ လည်း မှား ခဲ့ ပါ တယ် အဲ့ဒါကြောင့် အခု လို့ ရှုံး ရ တာ ပါ
Haaland ဟာ ဒီ ပွဲ မှာ လည်း hat-trick သွင်း နိုင် ခဲ့ တာ ကြောင့် အခု ဆိုရင် 10 ပွဲ ကစား ပြီး ချိန် မှာ 14 ကို သွင်း ထား ပြီး လည်း ဖြစ် ပါ တယ် ဒါပြင် အိမ် ကွင်း မှာ လည်း 3 ပွဲ ဇက်တိုက် hat-trick သွင်း နိုင် ခဲ့ သူ အဖြစ် စံချိန် တင် လိုက် သလို Premier League သမိုင်း မှာ hat-trick 3 ချိန် ကို အများ ဆုံး သွင်း နိုင် တဲ့ သူ လည်း ဖြစ် သွား ခဲ့ ပါ တယ် Haaland ရဲ့ goal သွင်း စွမ်းရည် နဲ့ ပတ်သက် ပြီး တော့ Man City နီးပါး Guardiola ပြော တာ က တော့
I said many times I tried to do it again. What they have done today or this season Erling is doing, I've done in Norway, I've done in Austria.
ကျွန်တော်ဂျိန်ဂျိန်ပြောပါတယ်။ဒီနေ့ရောဘောလုံးယာတီမှာသူလုပ်နေတာတွေက Norway မှာရော Austria မှာရော Germany မှာပါလုပ်ခဲ့ပြီးပါပြီ။ဒါတွေကလက်တွေ့ပါ။ပြီးတော့သူနဲ့အတူကစားနေတဲ့သူတွေကလည်းကစားသမားကောင်းတွေဆိုတော့သူကိုသွင်းနိုင်အောင်အများကြီးအထောက်အကူပေးပါတယ်။ဒါပေမဲ့သူ go twin ဖို့အတွက်ကျွန်တော်တခါမှမတင်ခဲ့ရပါဘူးဒါကသူ့အတွက်တော့မွေးရပါပါရမီပ
ါဒီမတိုင်ခင်တုန်းကတော့ Liverpool တိုက်စစ်မှု Michael Owen က48ပွဲနဲ့အမြန်ဆုံးစံချိန်တင်ထားတာဖြစ်ပြီးတော့အခုတော့ Haaland က10ပွဲနဲ့စံချိန်တင်လိုက်တာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံကဘောလုံးပွဲမှာတော့ပြိဿတ်ဒီရုံးရင်းဆန်ခတ်ဖြစ်ရကနေလူ130ကျော်တည်ဆုံးပြီးတော့ကမ္ဘာကစားသမိုင်းမှာအဆိုးအဝါဆုံးအဖြစ်ပျက်တွေကတစ်ခုဖြစ်ခဲ့ပါတယ်။ရှေးဂျာဝါပြည်နယ်မှာစနေနေ့ကကစားခဲ့တဲ့အင်ဒိုနီးရှားပရီးမီးယားလိဘောလုံးပွဲမှာအိရှင်အရီမာအသင်းကပြိုင်ဘက်ပါဆာဘာယာဆူယာဘာရာအသင်းကို 3-2 နဲ့ရှုံးသွားတာကြောင့်ပွဲပြီးမှာအိမ်ဝင်ပရိသတ်တွေကွင်းထဲကိုဝင်ပြီးတော့သူတို့ရဲ့အသင်းသားတွေကိုပြဿနာရှာရာကနေရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ခဲ့ကြတာပါ။ရဲတပ်ဖွဲ့ကပရိသတ်တွေကိုပွဲကြည့်စဉ်ပေါ်ပြန်တက်ဖို့ပြောခဲ့ပေမဲ့လက်မခံဘဲရဲက73စင်းကိုမိရှို့ဖျက်ဆီးခဲ့ပြီးတော့ရဲတွေကိုလည်းတိုက်ခိုက်ခဲ့ပါတယ်ရဲတပ်ဖွဲ့ကမျက်ရည်ပုံတုံးပြီးနေနေတဲ့အချိန်မှာတော့ပရိသတ်တွေခိတ်ပေါက်ကိုထွက်ပြေးရကနေလူအုပ်တင်းခံရတာတွေအသက်ရှူကျက်တာတွေကြောင့်အတော်များများတည်ဆုံးခဲ့ကြပါတယ
်ဆလာမ်အလัยကွမ်ဝါရဟမတူလာဟီဝါဘရကာတူ
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့သူ့အနေနဲ့လူ129ယောက်တည်ဆုံးခဲ့တဲ့အတွက်မိသားစုတွေနဲ့အတူထပ်တူဝမ်းနဲ့ချီးကျွမ်းကြောင်းအဲရတဲ့သူတွေကိုလည်းတေချာပြည့်စုံဆောင်ရှောက်ဖို့ဘောလုံးပွဲတွေရဲ့လုံခြုံရေးလုပ်ငန်းစဉ်တွေတိုးတက်အောင်မလုပ်ပြီးမချင်းပွဲစဉ်တွေကိုယာယီရဆိုင်ထားဖို့ပြောလိုက်ပါတယ် FIFA ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကတော့ဒါကဘောလုံးလောကတစ်ခုလုံးအတွက်ဝမ်းနည်းစရာကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ
် The football world is in a state of shock following the tragic incidents that happened
အင်ဒိုနီးရှားကအရီမာနဲ့ဆူရာဘာယာအသင်းတို့ပွဲအပြီးမှာဖြစ်ခဲ့တဲ့ကြေကွဲဝမ်းနည်းစရာဖြစ်ဆိုးကြောင်းဘောလုံးလောကကြီးတစ်ခုလုံးတုံ့လောက်ခြောက်ခြားခဲ့ရပါတယ်ဒါဟာဘောလုံးလောကကြီးတစ်ခုလုံးအတွက်ဝမ်းနည်းစရာကောင်းတဲ့အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ပါတယ်ဒီအဖြစ်အပျက်အတွင်သေဆုံးခဲ့သူတွေရဲ့မိသားစုဆွေမျိုးမိတ်ဆွေတငယ်ချင်းတွေအတွက်အထူးပဲဝမ်းနည်းကြေကွဲရပါတယ်အခုလောက်ခက်ခဲတဲ့အချိန်မှာကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာဘောလုံးအတိုင်းအဝိုင်းတစ်ခုလုံးကလည်းဒီဖြစ်ရအတွင်းမှာထိခိုက်ခဲ့ရသူတွေအင်ဒိုနီးရှားပြည်သူတွေအပါအဝင်အားလုံးနဲ့ထပ်တူရှိနေပြီးတော့ဆူတောင်းပေးနေပါတယ
်။ဒါပြင်ဘာစလိုနာ၊မန်ချက်စတာယူနိုက်တက်၊မန်စီးတီး၊ဘိုင်မြူးနစ်အပါအဝင်ဥရောပကနာမည်ကြီးအသင်းတွေကလည်းဒီဖြစ်ရအတွက်ဝမ်းနည်းကြောင်းသူတို့ရဲ့လူမှုကွန်ရက်တွေကနေသင့်ပြောကြားခဲ့ပါတယ်။
e prego anche per quanti hanno perso la vita e sono rimasti feriti negli scontri.
Ho chiamato Francesca le Indonesia နိုင်ငံကဒီဖြစ်ရတဲ့ထိခိုက်သေးဆုံးသူတွေအတွက်ဝတ်ပြုစုတောင်းပေးနေတယ်လို့တနင်္ဂနွေကဗာတီကန်စိန့်ပီတာယဉ်ပြင်ကနေပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့ Indonesia ပြည်သူတွေဟာဒီကွင်းရဲ့ပြင်ပမှာပန်းစည်းတွေဖျောင်းနိုင်နေမိထွန်းညီပြီးတော့ထိခိုက်သေးဆုံးတဲ့သူတွေအတွက်ဝပြုစုတောင်းတာတွေလုပ်ခဲ့ကြပါတယ်စောပိုင်းတုန်းကတော့တည်ဆုံသူက190ကျော်ရှိတယ်လို့သတင်းထွက်ခဲ့ပေမဲ့အခုနောက်ဆုံးသိရသလောက်တော့ရဲတပ်ဖွဲ့ဝင်2ဦးပါဝင်တည်ဆုံသူ129ယောက်နဲ့ဒဏ်ရာရသူ190ကျော်ရှိတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ဒီဖြစ်ရအတွက်မှာလုံခြုံရေးဘက်ကမျက်ယုံပုံအသုံးပြုတာနဲ့ဘလောက်ထိသုံးခဲ့သလဲဆိုပြီးတော့မေးခွန်းတွေထုတ်နေကြပြီးတော့စုံစမ်းစစ်ဆေးမှုတွေတင်ချလုပ်ဖို့ကိုလည်းတောင်းဆိုနေကြပါတယ်ခင်ဗျာအဲဒီဂျမရီကမှာတော့အစ္စရေးနိုင်ငံမှာကျင်းပတဲ့ Tel Aviv Open လူသားတဦးချင်းဖိုင်နယ်မှာဆာဗီးယားကနာမည်ကြီးနိုဗက်ဂျိုကိုဗစ်ကခရိုအေးရှားကမော်ရန်ချူလစ်ကို6-3, 6-4နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်ဂျိုကိုဗစ်ကဒီပွဲနိုင်လိုက်တဲ့အတွက်ဒီနေ့မှာကွင်းမျက်နှာပြင်3ခုစလုံးမှာပထမဆုံးအနိုင်ရတဲ့သူဖြစ်လာခဲ့ပါတယ်အမျိုးသမီးတင်းနစ်ပွဲတွေဘက်မှာတော့ကမ္ဘာအဆင့်တဲ့အီဂါ-စဗီယာတိုက်ကသူအနေနဲ့ Glasgow မှာကျင်းပမဲ့ Billie Jean King Tennis ပြိုင်ပွဲမှာပိုလန်နိုင်ငံအတွက်ဝင်ကစားဖို့လှုပ်ထားပေမဲ့တိုင်ပွဲတစ်ခုနဲ့တစ်ခုကျင်းပတဲ့ရက်အရန်ကတ်နေတာကြောင့်ဝင်မကစားတော့ဘူးလို့ပြောလိုက်ပါတယ်။ American နိုင်ငံ Texas ပြည်နယ်မှာကျင်းပမဲ့ WTA Tennis ပြိုင်ပွဲက Norman 9ရက်နေမှာပြီးမှာဖြစ်ပြီးတော့ Billie Jean King Tennis ပြိုင်ပွဲက10ရက်နေမှာဆမှာဖြစ်လို့အချိန်အရန်ကတ်တဲ့အတွက်ကစားဖို့အတွက်အနေနဲ့များလွန်တာကြောင့်ဝင်မကစားတော့ပဲပွဲစဉ်တစ်ခုနဲ့တစ်ခုအရန်ကတ်နေတဲ့အပေါ်မှာလည်းတင်းနစ်အာသာပိုင်တွေကိုဝေဖန်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍကိုထုတ်လင်းပေးခဲ့တာပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကြောင်းလင်းပြောပြပေးပါဦး။
ပြည်နယ်ငံဒေသလေးကိုရုရှားပိုင်ဖြင့်သတ်မှတ်တဲ့ဥပဒေတရက်ကိုရုရှားသမ္မတဗလာဒီမီယာပူတင်လက်မှတ်ရေးထိုးတည်ပြလိုက်ပါတယ်။ရုရှားဆိုရရဲ့ကြေညာချက်ဟာတရားဝင်မှုမရှိကြောင်းဝေဖန်မှုတွေနဲ့အတူရုရှားပိုင်ဖြင့်သတ်မှတ်လိုက်တဲ့နေမြေတွေကတချို့ကိုယူကရိန်းတပ်တွေကပြန်လည်ထိန်းချုပ်နေချိန်မှာပဲရုရှားသမ္မတကပုတ်ထုနေမှာတရားဝင်အတည်ပြုလိုက်တာပါ။ယူကရိန်းနိုင်ငံကဒွန်ညက်၊လူဟန်၊ဇပိုရီရှားနဲ့ခါဆွန်ဒေသတွေကိုရုရှားပိုင်ဖြင့်ဒီသတင်းပတ်ဆောင်းရမှာပဲရုရှားလွှတ်တော်ကလည်းအတည်ပြုခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံဘက်ကဦးတည်ပြီးမြောက်ကိုရီးယားကကြာသပတေးနေ့မှာပဲတာလိုဖြစ်ပထင်းတပ်မစ်ဆိုင်းတုံးကိုအရှိဘက်ကန်ယူလန်ကိုပြစ်ခတ်ခဲ့ပါတယ်။မကြာသေးခင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်လေယာဉ်တင်သင်းမောဒေသရင်းကိုပြန်လှည့်လာသလိုအမေရိကန်နဲ့တောင်ကိုရီးယားပူးတွဲမစ်ဆိုင်းတုံးလေ့ကျင့်မှုတွေပြီးဆုံးတဲ့အချိန်မှာပဲမြောက်ကိုရီးယားကစမ်းသပ်မှုတွေလုပ်ခဲ့တာပါ။ဒီအချိန်နဲ့ပါဆိုရင်တော့မြောက်ကိုရီးယားကစနစ်ရဲ့အတွင်းမစ်ဆိုင်းတုံးစမ်းသပ်တာ6ကြိမ်ရှိပြီဖြစ်ပြီးအင်္ဂါနေ့ကဂျပန်နိုင်ငံမှာဖျက်ပြီးတာလတ်ပြပထင်းတပ်မစ်ဆိုင်းတုံးပစ်ခတ်ပြီးနောက်ပထမဆုံးအကြိမ်လည်းဖြစ်ပါတယ်။မြန်မာအရေးဖြစ်ရှင်းရမှာစစ်ကောင်စီနဲ့တိုက်ရိုက်ဆက်ဆံတာအပအဝင်ပုံစံတင့်တဲ့ချင်းကပ်ဖို့လာမယ့်နိုဝင်ဘာလနဲ့ချင်းပတ်မဲ့အရှိတော်အရှိန်နိုင်ငံများအသင်းအာဆီယံအစည်းအဝေးမှာအဆိုပြုမယ်လို့ဖိလစ်ပိုင်သမ္မတကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကဆင်အနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အခြေတည်းတွေကိုဖြစ်ရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချထားပေမဲ့လက်တွေ့အကောင်အထည်မဖော်နိုင်ပဲဖြစ်နေတဲ့ပုံနိုင်ငံတကာနဲ့ဒေသတွင်းမှာအားမလို့အားမရဖြစ်နေချိန်မှာဖိလစ်ပိုင်သမ္မတဖာရီနန်မာကော့စ်ဂျူနီယာကမနီလာမြို့တော်နိုင်ငံသားတင်းတော့အတင်းမှာဗိုလ်ထုနေကပဲပြောဆိုလိုက်တာပါအနေဆုံးဆင်တော့စစ်ဆူရကိုယ်စားလှယ်တွေဆွေးနွေးနိုင်အောင်ဆောင်ရွက်တင်တယ်ဆိုပြီးတော့ပြောဆိုခဲ့တဲ့အကြောင်းလဲရိုက်တာသတင်းကဖော်ပြခဲ့ပါတယ်
တရင်ချင်းချက်ကိုကြောင်းလင်းကိုကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ် VOA မနေ့ကင်းအစီအစဉ်တွေကိုတော့ line meter 24.50 52နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လင်းခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရန်ကင်းလို့အေးချမ်းကြပါစေရှင် VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနာမပါ
This program has come to you from the Voice of America, Washington.